Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA American တဲ့2022ခုနှစ်မေလ9ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းမီတာ24 40 51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲတရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်ယူတင်ဆက်မှာဖြစ်ပါတယ်ထိတ်တန်းရောက်သတင်းတွေတင်ဆက်တဲ့အခါမှာတော့ယူကရိန်းမှာတိုက်ပွဲတွေကြားပိတ်မိနေတဲ့တမ်မနီစစ်ရုံတွေကအရသာ90လောက်ပြန်ပြီးတော့လွတ်မြောက်လာပါတယ်အမေရိကန်သမ္မတကရော ဂျေးဘိုင်ဒန်ဥရောပခီးစဉ်ကိုစတင်လိုက်ပါတယ်ဒီလိုသတင်းအနေနဲ့အတူမိုးပြင်းနဲ့ဖရူးဆိုးမှာလေပြင်းသင့်စိတ်ပြေးဒုက္ခတွေတွေအရေးပေါ်အကူအညီလိုအပ်နေပါတယ်မြမရွှေဈေးကွက်မှာအယောင်းအဝယ်တွက်နေတဲ့သတင်းပေးပို့ကြမှာတော့
ကျေးရနေစဉ်ရောင်းနေဝယ်တဲ့အခါတစ်ခုရှိတယ်တချို့ကြောင့်လည်းဝယ်ပြီးတော့ဈေးဆောက်ပြီးတော့ပြန်ရောင်းတာရှိတယ်ပေါ့ဥပမာကျွန်တော်နေနေရအတွင်းနေဆိုရင်လည်းအဲ့လိုပဲ
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ခင်ဗျာအမျိုးသမီးကဏ္ဍတုဒ္ဒဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းအရှေ့တောင်ပိုင်းကမော်ရီယိုပိုမြို့တမ်မနီစစ်ရုံဝင်မြောက်လှိုင်ကောင်းတွေထဲမှာရှိတဲ့ဒေသခံအရသာနောက်ထပ်အယောက်90ကိုတောက်ကြနေကကယ်ထုတ်နိုင်ခဲ့တယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ်အယနာဖရက်စ်ချက်ကပြောပါတယ်ရုရှားလူသားချင်းစာနာမှုတုံ့ပြန်ရေးဗဟိုဌာနကတော့ကယ်ထုတ်ခဲ့သူ90ထဲမှာ12ဦးကကလေးငယ်တွေလို့ပြောပါတယ်မဟာဗျူဟာကျတဲ့ဒီမော်ရီယိုပိုစစ်ကမ်းမြို့ကိုရုရှားတွေအပိတိုင်မသိမ်းပိုက်နိုင်အောင်ခုခံတိုက်ခိုက်နေတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေဟာတမ်မနီစစ်ရုံကနေနောက်ဆုံးတွန်းလှန်နေကြတာဖြစ်ပါတယ်။မော်ရီယိုပိုကအဇော့စတယ်တမ်မနီစစ်ရုံဝန်တွင်းမှာရှိတဲ့ရှုပ်ထွေးလာတဲ့မြေအုပ်လှိုင်းကောင်းတွေ၊ဂရုတ်ချင်းတွေထဲမှာယူကရိန်းတပ်ဖွဲ့ဝင် 2,000 လောက်ရှိနေစေဖြစ်ပြီးသူတို့ကလက်နက်ချဖို့အကြမ်းကြီးညှဉ်းဆန်ခဲ့တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့အစောပိုင်းအစ္စရေးဝန်ကြီးချုပ်နက်ဖတလီဘန်နက်နဲ့ဖုန်းဆက်သွယ်ပြောကြားစဉ်ကရုရှားတပ်တွေဟာစနေနေ့အထိနေဘက်တိုက်ခိုက်မှုတွေကိုရပ်ထားပြီးဒီတမ်မနီစစ်ရုံဝင်တဲ့ပိတ်မိနေသူတွေဘေးလွတ်ရာထွက်သွားနိုင်အောင်စီစဉ်ပေးမယ်လို့ကြေပေးကြတာပါ။အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Press ကတော့ရုရှားဘက်ကအပြစ်ရမယ်လို့ကြေပြုချက်အတွက်တန်လျာရှိကြောင်းပြောကြားထားပါတယ်။ယူကရိန်းပြည်ထောင်ငင်းချမ်းစွာအပြေရှားရေးကုလသမဂ္ဂတွင်းမှုချုပ်အန်တိုနီဂူတရက်ရှ်ကြိုးပမ်းမှုကိုခိုင်ခိုင်မာမာထောက်ခံကြောင်းယူကရိန်းကိုရုရှားကျူးကျော်တိုက်ခဲ့တဲ့ February 24 ရက်ကစပြီးပထမဆုံးချိန်ဖြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကကြညာချက်တည်းကိုတညီတညွတ်ထဲထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကအတွင်းမှုချုပ်ကိုထောက်ခံမှုအရေးကြီးကြောင်းတောက်ကြနဲ့လုံခြုံရေးကောင်စီအစည်းအဝေးပြီးမှာကုလသမဂ္ဂဆိုင်ရာနော်ဝေးသံမတ်ကြီးမွန်နာဂျူးကပြောပါတယ်
။ It is important that the UN Secretary General has the full backing of the Secretary
of Ukraine မှာဖြစ်ပေါ်နေတဲ့စစ်ပွဲအတွက်ငြိမ်းချမ်းစွာအပြေရှားရေးကြိုးပမ်းနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်အတွက်လုံခြုံရေးကောင်စီရဲ့အပြည့်အဝထောက်ခံမှုရဖို့တိတ်ကိုအရေးကြီးပါတယ်။ယူကရိန်းပြည်သူတွေအတွက်ပံ့ပိုးကူညီဖို့ကုလမိသားစုကရောနိုင်ငံတကာနဲ့နိုင်ငံတွေကမိတ်ဆွေတွေကပါရင်းရင်းရင်းရင်းကြိုးပမ်းနေကြပါတယ်လို့ပြောထားတာပါလက်ရှိရုရှားရဲ့စီးရဲလှုပ်ရှားမှုဖြစ်တဲ့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအများပြားကတုံ့နှုံနေတယ်လို့ရုရှားကအထူးစစ်ဆင်ရေးတရက်အဖြစ်နဲ့ရည်ညွှန်းပြောဆိုနေချိန်မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြနဲ့ထုတ်ပြန်တဲ့ဒီကြေညာချက်ထဲမှာစစ်ပွဲတိုက်ပွဲဒါမှမဟုတ်ကျူးကျော်မှုဆိုတဲ့စကားလုံးအတုံးလုံးကိုဖော်ပြမထားပါဘူးလုံခြုံရေးကောင်စီကအတွင်းမှုချုပ်ရဲ့ငြိမ်းချမ်းစွာအပြေရှားရေးကြိုးပမ်းမှုကိုခိုင်ခိုင်မာမာထောက်ခံကြောင်းကြေညာချက်မှာဖော်ပြပါတယ်။ကုလအတွင်းမှုချုပ်ရဲ့မကြခင်ကမှတွားရောက်ခဲ့တဲ့ရုရှားနဲ့ယူကရိန်းခီးစဉ်တွေအတွင်းယူကရိန်းကဒေသခံအရသားတွေကိုဘေးလွတ်ရာကဲ့ထုတ်ရေးအတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရောယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့ပါသဘောတူညီချက်ရခဲ့တာဖြစ်ပါတယ်။ယူကရိန်းအရှေ့တောင်ပိုင်းကရုရှားတပ်တွေဝိုင်းထားတဲ့စစ်ကမ်းမြို့မာရီယိုပိုကဒေသခံတွေကိုပထမဆုံးကယ်ထုတ်ဖို့နဲ့အဲဒီကအဇော့စတယ်တမ်မနီစစ်ရုံဝန်တွင်းမှာခုခံနေတဲ့ကြံယူကရိန်းတပ်သားတွေကိုကယ်ထုတ်ဖို့ဖြစ်ပါတယ်ဒီစစ်ရုံဝန်တွေကမြောက်ဂရုတ်ချင်းတွေထဲမှာဒေသခံအကြသားယာနဲ့ချီပြီးဂူရီရှိနေစေပါယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာကြောင့်နေရာဆန့်ခွာထွက်ပြေးလာကြတဲ့ဒုက္ခသည်ပြဿနာကိုကိုယ်တိုင်ဆန်းစစ်ကြည့်ရှုဖို့အတွက်အမေရိကန်သမ္မတကရောဂျိုးဘိုင်ဒန်ဟာတောက်ကြနေကစပြီး၄ရက်ကြာဥရောပခီးထွက်သွားပြီးဖြစ်ပါတယ်သမရဂရောဟာ ရိုမေးနီးယားနိုင်ငံမှာတာဝန်ချနေတဲ့အမေရိကန်တပ်သားတွေကိုကျေးဇူးတင်စကားပြောကြဖို့ရှိသလိုဒီသတင်းဖတ်ထဲကြောက်မယ်အမေများနေမှာတော့ယူကရိန်းနယ်စပ်မှာရှိတဲ့ Slovakia ရွာကလေးကဥယျာဉ်ရွှေ့ပြောင်းအခြေချလာတဲ့ဒုက္ခသည်မိသားစုတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းသမရအင်ဗျူကပြောပါတယ်သမရဂရိုဟာတောက်ကြနေမှာရိုမေးနီးယားကလေးရက်အခြေစိုက်စခန်းကိုတွားရောက်နေပါတယ်အဲ့ဒီမှာစခန်းချနေတဲ့အမေရိကန်တပ်သားတွေညစာစားပွဲအတွက်အမေရိကန်အကြိုက်အစားအစာတွေယူဆောင်သွားခဲ့တယ်လို့သူတို့ကိုကျေးဇူးတင်စကားပြောကြမှာလည်းဖြစ်ပါတယ်ရုရှားယူကရိန်းစစ်ပွဲအတွက်အရှေ့ဥရောပဒေသမှာသမ္မတဂျိုးဘိုင်ဒန်ဆေးလွတ်တဲ့တပ်သားအများအပြားတွေကယူကရိန်းနယ်စပ်နဲ့မိုင်60ကျော်အကွာဒီစခန်းမှာတပ်သား1600လောက်ချထားတာဖြစ်ပါတယ်ရုရှားရဲ့ဝင်ရောက်ကျူးကျော်တိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံသားတန်းနဲ့ချီပြီးစလိုဗေးကီးယားနဲ့ရူမေးနီးယားလိုအင်ကြီးချင်းနိုင်ငံတွေကိုထွက်ပြေးတင်းချောင်လာကြတာပါဒီဒုက္ခသည်တွေအနေနဲ့အမေရိကန်သမ္မတနဲ့သမ္မတဂရောတို့ကယူကရိန်းပြည်သူတွေနဲ့အတူတပ်သားတွေရပ်တည်နေကြောင်းသိဖို့အရေးကြီးတယ်လို့သူမနဲ့အတူခီးစင်လိုက်ပါတဲ့သတင်းတောက်တွေကိုသမ္မတဂရောကပြောကြားခဲ့ပါတယ်။ဂျုံနဲ့ဓာတ်မြေဩဇာအဓိကထောက်လုံနေတဲ့နိုင်ငံနှစ်နိုင်ငံဖြစ်တဲ့ရုရှားနဲ့ယူကရိန်းတို့ကြားစစ်မဲ့ဖြစ်ပွားနေတယ်လို့ဥတုရာသီပြောင်းလဲမှုတွေကြောင့်မိုးခေါင်တာ၊ရေကြီးရေလျှံတာနဲ့အပူချိန်မြင့်တက်ပြီးတိနံအထွတ်နှုံးထိခိုက်တာတွေကြောင့်ကဘာတလွားဆန်းနေခါဈေးတွေမြင့်တက်လာနေပါတယ်မတ်လထဲမှာဂျုံဈေးဟာ14နှစ်အတွင်းအမြင့်ဆုံးဖြစ်လာတယ်လို့ပြောင်းဈေးကလည်းစံချိန်တင်မြင့်တက်လာနေတယ်လို့ဆန်းနေခါရေရှည်ဖူလုံရင်းစနစ်ဆိုင်ရာနိုင်ငံတကာကျွမ်းကျင်သူများအဖွဲ့ IPES ကတောက်ကြနေထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဂျုံပြောင်းဈေးတွေမြင့်မားလာတဲ့အတွက်အခြေခံစားကုန်တွေပါဈေးကြီးလာပြီးနိုင်ငံအများပြားမှာအထူးသဖြင့်ရှင်းရသားတွေအတွက်အခက်အခဲတွေတိုးလာစေတာပါဥရုယာတီပြောင်းနေမှုဆင်းရဲရင်းနေမှုပိုးပြီးကျေပြန့်လာတာနဲ့တိုက်ပွဲတွေဖြစ်ပွားနေတာတွေဟာကမ္ဘာဆန်းနှရိပ်ကဖူလုံရင်းအတွက်အန္တရာယ်ရှိလာစေပြီးဒီကိစ္စကိုအေးအေးယူမဖြေရှင်းသေး၍စားတောက်ကုန်ဈေးတွေမကျဘဲဖြစ်နေနိုင်တယ်လို့လည်းပြောပါတယ
်။ View American တဲ့မနေ့ကမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 14.13 5.51 kHz 5.89 နဲ့ 5.190 kHz 15.05 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်။ရှစ်သတင်းပတ်ထဲဝါရှင်တန်မှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာရေးဆွေးနွေးဖို့မျှော်လင့်ထားကြပေမဲ့ထူးခြားတဲ့ရလဒ်တွေထွက်ပေါ်နိုင်ပါမလားဆိုတာကိုတော့အခက်အခဲတွေကတန်တရားရှိနေကြပါတယ်။ထိပ်သီးအစည်းအဝေးတယောက်ဖို့ရောက်ရှိလာမဲ့အာဆီယံခေါင်းဆောင်တွေကိုမေလ12ရက်နေ့ကြာတာပတင်းနေ့မှာသမ္မတဂျိုးဘိုင်ဒန်ကအိမ်မြူတော်မှာညစာစားပွဲနဲ့တက်ခင်းအခမ်းအနားဖြစ်ပြီးနောက်တနေ့နိုင်ငံသားရေးဝန်ကြီးဌာနမှကျင်းပမဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်မှဖြစ်ကြောင်းအိမ်ပြူတော်ပြောခွင့်ရပုဂ္ဂိုလ်ဂျန်ဆာကီကတောက်ကြနေမှပြောဆိုပါတယ်ထိပ်သီးအစည်းအဝေးမှာဒေတာရင်းပြဿနာတွေကိုဆွေးနွေးရမှာပြီးခဲ့တဲ့နှစ်ကဆင်အာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြအတဲတွေပေါ်ပေါက်နေတဲ့မြန်မာအရေးပါဝင်လိမ့်မယ်လို့ခန့်မှန်းထားကြပါတယ်ဒါပေမဲ့လည်းထူးခြားတဲ့ရလဒ်တွေထွက်ပေါ်မဲ့အလားအလာသိမ့်မရှိဘူးလို့အကဲခတ်တွေကသုံးသပ်ကြပါတယ
် But I wouldn't expect any progress on Myanmar at the summit
ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တိုးတက်မှုတွေရလိမ့်မယ်လို့မထင်ပါဘူး။ပြီးခဲ့တဲ့နှစ်ထဲချမှတ်ခဲ့ပြီးအာဆီယံကတိုးတက်မှုမမေ့ရရမလုံနိုင်ခဲ့တဲ့ဝေဝါလွန်းတဲ့ဘုံသဘောတူညီချက်၅ရပ်ထက်ကျော်လွန်ပြီးမြန်မာနိုင်ငံမှာလှုပ်တင်လှုပ်ထိုက်တဲ့ကိစ္စတွေမှာအာဆီယံအဖွဲ့ဝင်တော်တော်များများနဲ့အမေရိကန်အကြားသဘောထားသိတိုက်ဆိုင်ကြမယ်မထင်ပါဘူးလို့ဝါရှင်တန် DC အခြေစိုက်နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာန ISS ကအစည်းအဝေးအရှာရေးရာကြွန့်ကျင်သူအရွန်ကော်နယ်လီကသုံးသပ်ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာအရသာအစိုးရကိုဖယ်ရှားပြီးဆီယနာသိမ်းခဲ့တဲ့မြန်မာစစ်ကောင်းဆောင်တွေကိုတော့အမေရိကန်နဲ့အာဆီယံထိပ်သီးအစည်းအဝေးကိုတက်ခွင့်မပေးဘဲအရသာကိုယ်စားလှယ်တယောက်ကိုသာတက်ခွင့်ပြုထားပါတယ်။မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီပေးရေးအာဆီယံညှိနှိုင်းဆွေးနွေးပွဲကိုကမ်ဘောဒီးယားနိုင်ငံဖနမ်ပင်မြို့မှာမနေ့ကကျင်းပရာမှာအကူအညီပေးရေးကိစ္စအဟန့်အထားတွေအများကြီးကြုံနေရပေမဲ့တိုးတက်မှုတော့ရခဲ့တယ်လို့ကမ်ဘောဒီးယားနိုင်ငံခြားရေးဝန်ကြီးလက်ဖက်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်သူပတ်ဆုံဟွန်ကပြောဆိုပါတယ်အလူရှင်နိုင်ငံတွေအဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံအကြားမှာအကူအညီပေးရေးနဲ့ပတ်သက်တာတွေဟာတစ်ဖက်နဲ့တစ်ဖက်ကွဲလွဲမှုတွေရှိနေတယ်လို့လည်းအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာအာဆီယံအထူးကိုယ်စားလှယ်ကပြောပါတယ် အလူရှင်တချို့ကအကူအညီပေးရမှာအင်းရှင်မြန်မာနိုင်ငံနဲ့ညှိနှိုင်းတိုင်ပင်ဖို့တွန်းဆုပ်မှုတွေရှိတာကိုလည်းသူကထောက်ပြပါတယ်။ဒါပေမဲ့လည်းပြည်တွင်းပို့မဲ့လူသားချင်းစာနာမှုအကူအညီတွေအပေါ်အခွန်သက်သာခွင့်ပေးဖို့မြန်မာဘက်ကလိုက်ရောခဲ့တယ်လို့ဆိုပါတယ်။အစည်းအဝေးကိုမြန်မာနိုင်ငံစစ်ကောင်စီဘက်ကပြည်ထောင်စုဝန်ကြီးဦးကိုကိုလိုင်တက်ရောက်ခဲ့ပါတယ်။ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကားတော့ဒီအစည်းအဝေးနဲ့ပတ်သက်လို့အာဆီယံအထူးကိုယ်စားလှယ်ဘက်ကသူတို့ကိုညှိနှိုင်းတိုင်ပင်တာမျိုးမရှိပေမဲ့ကုလသမဂ္ဂအေဂျင်စီတချို့ကသူတို့ကိုတွေးဆအသိပေးတာမျိုးရှိတယ်လို့ VOA ကိုပြောပါတယ်။စီပွားရေးအကြအတဲကြောင့်စန္ဒပြပွဲတွေဖြစ်ပေါ်နေတဲ့သီရိလင်္ကာနိုင်ငံမှာတမရဂௌတာဘာယာရာဂျာပက္ခဆာကတောက်ကြနေမှာဒုတိယအကြိမ်အရေးပေါ်အကြိမ်နေကျင်ညာလိုက်ပါတယ်။၅ပတ်အတွင်းဒုတိယအကြိမ်ကျင်ညာတာဖြစ်ပြီးသမရနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုနေတဲ့သီရိလင်္ကာနိုင်ငံမှာလုံခြုံရေးတပ်ဖွဲ့တွေကိုလုံပိုင်ခွင့်အပြည့်ပေးလိုက်တာဖြစ်ပါတယ်။အများပြည်သူဆိုင်ရာလုပ်ငန်းတွေနဲ့တည်ငြိမ်ရေးအတွက်သမရအနေနဲ့အုပ်ချုပ်ရေးအာဏာအရလုံပိုင်ခွင့်ကိုအသုံးပြုပြီးအခုလိုအရေးပေါ်အခြေအနေကြေညာခဲ့တာဖြစ်ပါတယ်လို့သမရရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။တောက်ကြနေမှာတမကတွေကဆန္ဒပြပြီးဈေးဆိုင်တွေအများပြည်သူသယ်ယူပို့ဆောင်ရေးလုပ်ငန်းတွေရပ်ဆိုင်းသွားခဲ့ပြီးနောက်အရေးပေါ်အခြေအနေကြေညာလိုက်တာပါ။တောက်ကြနေအစောပိုင်းမှာပဲဆန္ဒပြចောင်းသားတွေကလွတ်တော်ကိုဝင်ရောက်ဖို့ကြိုးစားတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ကိုဘုံနေနဲ့ပစ်ခတ်ခဲ့ပါတယ်။အခုလိုအရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြသမားတွေကိုတရားရုံးခွင့်ပြုမိတ်မပါပဲအချင်းအကြာကြီးဖမ်းဆီးထိန်းသိမ်းထားနိုင်မှာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလ14ရက်နေ့တုန်းကလည်းပထမအကြိမ်အရေးပေါ်အခြေအနေကြီးညာခဲ့ပါတယ်။ဂျူဘာနိုင်ငံမြို့တော်ဟူဘာနာမြို့လေကောင်ကတင်ရှားတဲ့ကျင်ကားပွင့်ဟိုတယ်ကြီးမှာတောက်ကြနေကပောက်ကွဲမှုဖြစ်ခဲ့တဲ့အတွက်အ ਨੇ စုံ6ဦးသေဆုံးပြီးလူ40ကျော်ဒဏ်ရာရရှိခဲ့ကြောင်းကျူဘာအစိုးရကပြောဆိုပါတယ်။ဒဏ်ငွေယူဆင်းရာကပောက်ကွဲတာဖြစ်နိုင်ကြောင်းလဲကနအူးစစ်ဆေးချက်တွေအရသိရှိရကြောင်းတမရယုံက Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။နာမည်ကြီးရှေအောင်ဟိုတယ်ဖြစ်တဲ့ဆာရာတိုဂါဟိုတယ်မှာပောက်ကွဲခဲ့တာဖြစ်ပြီးမိသားနဲ့ကယ်ဆယ်ရေးသမားတွေကအသက်ရှင်ကြံရက်နိုင်သူတွေကိုအပြက်အစီးတွေချမှာရှာဖွေခဲ့ကြပါတယ်။ဒီဟိုတယ်ဟာနိုင်ငံသားဧည့်သည်တွေကဘာကျော်အမှုပညာရှင်တွေလာရောက်တဲခိုလေးရှိတဲ့ဟိုတယ်ဖြစ်တဲ့အတွက်လူသိများပါတယ်။ဟိုတယ်ဟာပြန်လည်ပြုပြင်မှုတွေလုပ်နေတဲ့အတွက်ပထမထပ်မှာဧည့်သည်လုံးဝမရှိပါဘူး။ဟိုတယ်ရဲ့ရှေ့ဘက်မျက်နှာစာအတော်များများပျက်စီးသွားခဲ့ပြီးပောက်ကွဲမှုတွေကြောင့်ပြတင်းပေါက်တွေလည်းလွင့်ဆင်ထွက်ကုန်ပါတယ်။ဒါအပြင်ဟိုတယ်ရဲ့ရှေ့ကကားရတဲ့နေရာလည်းပျက်စီးသွားခဲ့ပါတယ
်။စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုဇက်တိုက်စသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်မှာဒီရွှေဆိုင်တွေရွှေဈေးကွက်တွေလှုပ်လှုပ်ခခဖြစ်နေတဲ့အခြေအနေကိုမတင်ပြခင်မှာစစ်ပီးဒုက္ခသည်တွေရေးပေါ်အကူအညီလိုအပ်နေတဲ့အကြောင်းကိုအရင်ပြောပြပါမယ်။ရှမ်းကယားနယ်စပ်မိုးပြင်းနဲ့ဖရူဆိုမြို့နယ်တွေမှာတိုက်ပွဲအခြေအနေတွေကြောင့်လာနေချီချာအိုးပြစ်အိမ်ပြစ်ဘေးလူရကိုထွက်ပြေးတင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေဟာပြီးခဲ့တဲ့ရက်ပိုင်းမိုးကြီးလေပြင်းနဲ့ခံရတာကြောင့်ယာယီတေးအိမ်တွေပြိုကျပြီးနေထိုင်ရေးအခက်ကြုံနေရပါတယ်။မိုးပြေဒေသစစ်ပြေးဒုက္ခသည်တွေကြားမှာလဲဝမ်းပြက်ဝမ်းလျှော်ဖြစ်နေကြလို့ကလေးငယ်တွေအသက်ဆုံးရှုံးရတဲ့အထိဖြစ်နေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ။
ပြီးခဲ့တဲ့ရက်ပိုင်းကရှမ်းကယားနယ်စပ်မိုးပြဲမြို့နယ်မှာမိုးကြီးလေပြင်းတိုက်ခတ်မှုကြောင့်စစ်ဆောင်တွေရဲ့မိုးကာတဲအိမ်တွေလေထဲလွင့်ပါသွားတာတွေတဲအိမ်ပြိုကျတာတွေကြုံတွေ့ခဲ့ရပါတယ်။စစ်ဆောင်တွေရဲ့မိုးကာတဲအိမ်950ထဲက200ဝန်းကျင်လောက်ဟာထိခိုက်ပျက်စီးခဲ့တယ်လို့မိုးပြဲစစ်ဆောင်ကူညီပေးသူတူကပြောပါတယ်။တဲအိမ်တွေပြန်လည်ပြုပြင်ဖို့အမိုးကာတွေမလုံလောက်လို့အခက်အခဲကြုံနေရတယ်လို့လည်းပြောပါတယ်
။ပြီးခဲ့တဲ့အရင်သတ္တရောအဆူဒီစစ်ဆောင်တွေတဲတွေပေါ့နော်တဲထူဒီမိုးကာတဲထူရလဲရာဒီရှင်းဖို့တိုင်းဆိုင်လို့ရတဲလွင့်လာလို့နော်ဟာပေါ့နော်တဲချီပြတာတွေအများကြီးကြုံတွေ့ရပါတယ်အဲ့ဒါကျွန်တော်တို့စစ်ဆောင်ရဲ့ကျုပ်အပြင်တဝိုက်မှာဆိုရင်တော့ဒီ950ဆိုသူတို့ပြည့်စည်သွားတဲ့တဲတွေဆိုရင်တော့ဟာပေါ့နော်နေရာဝန်ကျင်လောက်ပေါ့နော်အခုမိုးကာအတိကျွန်တော်တို့ပြန်ထောက်ပေးနိုင်တဲ့စစ်ဆောင်တွေကျတော့သူတို့မိုးကာပြည့်နေသူတို့ပြန်နေရတာပေါ့နော်တချို့ကအမိုးကာမလုံလောက်တာတွေအများကြီးကြုံတွေ့ရတာပေါ့နော်
ပြီးခဲ့တဲ့ဖေဖော်ဝါရီလလောက်ကမိုးပြဲမြို့ပေါ်မှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကစစ်ကြောင်းအုံပြူတိုက်ခိုက်ခဲ့ရာကြောင့်ထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးလာကြရတာပါစစ်ပြေးဒုက္ခသည်တွေဟာဘေးကင်းလုံခြုံတဲ့နေရာတွေမှာမိုးကာတဲလေးထိုးပြီးနေထိုင်နေကြရပြီးတော့အလူရှင်တွေကကူညီပေးနေကြပါတယ်လ လက်ရှိအချိန်မှာအလူရှင်တွေမရှိသလောက်နေပါလာတာကြောင့်စေဝါပစ္စည်းနဲ့စားနပ်ရိက္ခာတွေလိုအပ်နေကြပါတယ်။ကျန်းမာရေးစောင့်ရှောက်မှုအားနေရာကြောင့်လည်းကလေးသင်ငယ်10ဦးထဲမှာအနည်းဆုံး9ဦးလောက်ကဝမ်ပြက်ဝမ်လျှောယောဂခံစားနေရပြီးယောဂပြင်းထန်လို့အသက်ဆုံးပါတဲ့အထိကြုံတွေ့နေရတယ်လို့မိုးပြေဆစ်ဆောင်ကွန်ကြီးနေသူကအခုလိုပြောပါတယ်
။ကျန်းမာရေးစောင့်ရှောက်ရတာကျန်းမာရေးနဲ့အဲ့ဒါကိုလေးလို့အားနေတယ်လို့လည်းတောင်းပါပြီးရဆရာတော်လေးသူဝါကိုရှင်းနိုင်တဲ့နေသားလေးရှိတယ်ပေါ့နော်ဒီအဝံပြေဝံချောအရင်နေ့လည်းတော်တော်လေးကြုံနေရတယ်အခုဆိုအဲလူကြရမယ်အသက်ဆုံးသွားတဲ့အချိန်မှာသွားတာတွေလည်းဆိုတော့ဆွေးတွေ့နေရတော့အသက်ဆုံးပါသွားတဲ့သူကြတော့လူကြရမယ်ဒီကလေးငယ်အဝံပြေဝံချောတဲ့ဆယ်ဦးထဲမှာတော့ဦးလောက်ပဲသူတို့ဆုံးသွားတာရှိတယ်ပေါ့နော်နောက်ပြီးအခုဒီဝါကူကြီးဆိုတဲ့တော်ရွာခက်ခဲပါလေ။လာမယ့်တလနလမှာအဓိကဟောနသာနာရက်ခါရေးချက်တော့မှာလို့ဆိုလို့ဆိုလေးသူရဲ့ရှာပေါ်တော့
ကြရပြည်နယ်ဖရူဆိုမြို့နယ်အနောက်ဘက်ချမ်းမှာလဲတိုက်ပွဲတွေကြောင့်တောတောင်တွေရဲ့ခိုလုံနေတဲ့စစ်ပြေးဒုက္ခသည်6000ကျော်လောက်ရှိနေပါဗျ။မိုးကြီးလေပြင်းတန်ကြောင့်စစ်ဆောင်တွေရဲ့တဲအိမ်တွေကကြီးကြီးမားမားပျက်စီးတာမရှိပေမဲ့အမိုးကပျက်စီးတာတွေမိုးရွာတာတွေကြုံတွေ့နေကြရတာလို့ဖရူဆိုအနောက်ချမ်းစစ်ပြေးရှောင်းကူညီဆောင်ရှောက်ရေးကော်မတီကပြောပါဗျ
။ထချမ်းတော့အဲ့လိုကြီးကြီးမားမားပျက်စီးတာတော့မရှိသေးဘူး။ဒါပေမဲ့ဟိုမိုးကတွေဆွေးပြီးတော့ပျက်စီးတာမိုးရွာတာတွေတော့ရှိတယ်။တိတ်ဆောင်စခန်းမှာကကြောက်တော့ဟိုဒီတိုင်းတော့ထဲမှာတဲထိုးပြီးနေရတာကျတော့မိုးရွာစီရောက်တော့စိတ်အဆင်မပြေဘူးဟုတ်။
ရှမ်းနဲ့ကယားပြည်နယ်ဘက်တွေမှာလဲစစ်ကောင်စီနဲ့ဒေသကာကွယ်ရေးပူးပေါင်းအဖွဲ့တွေအကြားတိုက်ပွဲအခြေအနေနဲ့မိုင်းအန္တရာယ်တွေကြောင့်စစ်ပြေးဒုက္ခသည်အများစုဟာနေရက်မပြောင်းနိုင်ကြသေးပါဘူးဒုက္ခသည်တွေပြေးရှောင်လာကြတာအချိန်ကြာတာနဲ့အမျှစားဝတ်နေရေးအခက်အခဲကြုံတွေ့နေရသလိုရာသီဥတုတန်ကိုပါခံစားနေကြရပါတယ်ခင်ဗျာ
မိုးပြေဖရူဆိုဘက်ကအခြေအနေတွေကိုကိုရဲမွန်ပြောပြသွားတာပါခင်ဗျာရခိုင်ပြည်နယ်ဘက်မှာလည်းဒီရေရှားပါတဲ့အခြေအနေကြုံနေရတဲ့အကြောင်းကိုမတင်ဆက်ခင်မှာအခုတော့ဒီရွှေဈေးကွက်ရဲ့အခြေအနေကိုကြည့်အောင်ပါရန်ကုန်မန္တလေးနေပြည်တော်မှာရှိတဲ့ရွှေဆိုင်အတော်များများမှာရွှေအတုံးအစ်စ်တွေဒီရက်ပိုင်းတဲ့အယောင်းရထားပြီးရော့ရွက်ပါတဲ့ရွှေတွေတွေကသာရောင်းချပေးနေပါတယ်ရွှေဝယ်ယူသူတွေကတော့ဈေးကွက်ထဲမှာကိုလိုချင်သလောက်ဝယ်မရပဲဖြစ်နေတဲ့အခြေအနေပေါ်ညှိတွားနေကြပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကုခမောင်ဆုံးမင်းပြောပြပေးပါအောင်ဗျာ
ရန်ကုန်မှာရှိတဲ့ရွှေဆိုင်အလုံးနီးပါးမှာရွှေအတုံးအချစ်ထဲတွေကိုတရက်ပိုင်းတဲ့အယောင်းရထားပြီးအယောရွက်ပါတဲ့ရွှေတွေတွေကိုပဲရောင်းချပေးနေတာပါရန်ကုန်ကရွှေဆိုင်ကြီးတစ်ဆိုင်မှာတော့အေဘီလ6ရက်တောက်ကြနေ့အထိအယောင်းရထားတယ်လို့ပြောပါတယ
်အစ်ကိုကလည်းမလဲဆိုတာကပစ္စည်းကမရှိပြန်တော့ရောင်းချတယ်မဖွင့်ပါဘူးရွှေဆိုင်ကရက်ပိုင်းအထဲဆိုရင်30နဲ့ဖတ်ပါဝင်စလာပါမယ်ရှင
်အတုံးအခဲနဲ့အချစ်ထဲတွေကိုအယောင်းရထားပြီးမဲ့လဲအယောရွက်ပါတဲ့အထဲတွေကိုတော့တတ်မှတ်ထားတဲ့ဈေးနှုန်းထက်အနည်းဆုံး9000ခွာပြီးအယောင်းဝယ်ပြုလုပ်နေတာရှိပါတယ်မန္တလေးကလူသိများတဲ့ရွှေဆိုင်မှာဆိုရင်လဲအယောရွက်မပါတဲ့အခောက်ရွှေဝယ်ခြင်းသူတွေများနေပြီးမဲ့လဲရွှေဆိုင်ဘက်ကတော့အခုချိန်ထိအယောင်းရထားသေးပါရှင
်တွေကမှမပြောင်းလဲရှိရအထဲကြီးပြောတာပါရှင်အထဲကြီးကလည်းလောလောလည်းများသေးဦးနေတယ်
အကယ်ဒမီမီလင်းရွှေဈေးနှုန်းဟာမေလ6ရက်တောက်ကြနေ့မှာတကြက်သားကို30နဲ့ဈေးဖွင့်ခဲ့ပါတယ်။နေပြည်တော်ကရွှေဆိုင်တစ်ဆိုင်မှာတော့တောက်ကြနေ့နေ့လယ်ဈေးကိုတကြက်သားကျပ်35,000နဲ့အယောရွက်ပါအထယ်တွေကသာအယောင်းဝယ်လုပ်ခဲ့တယ်လို့ပြောပါတယ်
။ကျွန်တော်တို့ကဟိုကအထယ်လေးတွေရောင်းနေတာခင်ဗျာ။ဟိုကလက်ကောက်ဟိုကဖြတ်စာနေနေတာကျွန်တော်တို့အပိုင်းလေးကိုမရောင်းသေးဘူးခင်ဗျာ။အထယ်ကတော့ကျွန်တော်35,000ဝယ်တယ်။35,000ဝယ်ကြတာပါကျွန်တော်ရောင်းပေးနေပါလိမ့်။ဟိုကနေပြည်တော်နဲ့မန္တလေးကတော့ဈေးတူပါတယ်ခင်ဗျာ။
ဈေးကွက်ထဲမှာရွှေတွေတွေကိုအခုလိုအကန့်အသတ်နဲ့တတ်မှတ်ရောင်းချနေတာကရွှေဆိုင်တွေဘက်ကဈေးပြန်ဆောင်တဲ့သဘောဖြစ်တယ်လို့ရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ်။
အဲ့ဒါတော့ကျွန်တော်တို့အသေးစိတ်တော့မသိဘူးဗျာ။တချို့ဆိုင်တွေနဲ့ရောင်းပေးနေပါတယ်။တချို့ကြတော့လည်းကျွန်တော်တို့ဈေးအမြင့်နဲ့လှုပ်ထားတဲ့ဟာတွေကဈေးကိုပြန်ဆောင်တဲ့သဘောပါပဲ။ရွှေကနေ့စဉ်ရောင်းနေဝယ်တဲ့အခါတစ်ခုရှိတယ်။တချို့ကြောင့်လည်းဝယ်ပြီးတော့ဈေးဆောင်ပြီးတော့ပြန်ရောင်းတာရှိတယ်ပေါ့။အမကျွန်တော်နည်းနည်းရသွင်းနေဆိုရင်လည်းအဲ့လိုပဲဒီပြန်ရောက်လိုက်ချက်ချင်းရောက်လို့မရဘူးကျွန်တော်အဲ့ဒါကိုကိုတခါတည်းကျရင်ပမာပြည်လည်းရောက်လာကိုသွင်းနေစီတဲ့ဥမာနေနေတော့စီရအဲ့ကြတော့တခါစီပြန်ဆောက်ပေါ့ဆောက်ပြီးတော့တရက်နဲ့နေသူကိုကြိုက်တဲ့စီရရင်ပြန်ရောက်ကြတာပေါ့စီဆောက်ရောက်တာပါအဲ့ဒါ
မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ဗန်စနစ်ပေါ်အယုံကြည်ကြာဆင်းနေခြင်းငွေကြေးတတ်နိုင်သူတွေကရွှေနဲ့အိမ်ချမ်းမြေလိုတန်ဖိုးကြီးပစ္စည်းတွေဝယ်ယူစုဆောင်းနေကြပါတယ်ပြည်တွင်းရွှေဈေးကျပ်30ဘတ်ချာလဲရှိနေပြီးဈေးကွက်မတည်ငြိမ်ဖြစ်ပေမဲ့လည်းရွှေစုဆောင်းသူတချို့ကတော့အခုရက်ပိုင်းအတွင်းရွှေဆိုင်တွေမှာစိတ်ကြိုက်ဝယ်ယူနိုင်ဖို့အတွက်တန်းစီစောင့်ဆိုင်းရတဲ့အခြေအနေနဲ့ကြုံတွေ့နေရတယ်လို့လည်းသိရပါတယ် ငွေပြန်ဖော်ဖို့အတွက်ပြန်ရောင်းကျင်တဲ့သူတွေအတွက်လည်းဈေးနှုန်းမတိမကျိမ်ဖြစ်နေတဲ့အချိန်ကာလမှာအယောင်းဝယ်လုပ်ဖို့တုံ့ဆိုင်နေကြပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။ဒီအစီအစဉ်ကို radio ကနေဖမ်းယူနားဆင်မယ်ဆိုရင်လိုင်းဒိုမီတာ24 kHz 12.13.3 လိုင်းဒိုမီတာ40 kHz 9.413လိုင်းနူမီတာ58 kHz 5895နဲ့လှမ်းလှမ်းမီတာ190အပြင် VO ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုတင်ဆက်နေတာဖြစ်ပါတယ်။ထိုင်းအချင်းတောင်တွေထဲမှာအဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေပြန်လွတ်လာတဲ့အကြောင်းကိုမပြောခင်မှာဒီရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တချို့မှာနှစ်စဉ်တွေရာသီရောက်တိုင်းမှာတောက်သုံးရေရှားပါမှုပြဿနာနဲ့ကြုံနေရတာပါ။အခုဒီနှစ်မှာလဲမောင်တော်ကြောက်တော်ပုံနှကျွန်းမင်းပြားစတဲ့မြို့နယ်ကကျေးရွာတချို့မှာတောက်သုံးရေရှားပါနေတာကြောင့်ဒေသခံတွေအခက်ကြုံနေရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုငိမ့်ညံကတင်ပြมาဖြစ်ပါတယ်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းမြို့တိုင်းသားတွေနေထိုင်တဲ့ခုံးနိုင်ကျေးရွာမှာပြီးခဲ့တဲ့ဖေဖော်ဝါရီလောက်ခရဲကတောက်သုံးရေရှားပါနေတာကြောင့်ချောင်းရေတွေကိုတောက်နေရတယ်လို့ခုံးနိုင်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်မောင်လှကပြောပါတယ်။
ရတော်တော်များများခက်ခဲရှိပါတယ်ပတ္တကားချောင်းပေါ့နော်ပတ္တကားချောင်းပဲမှာပဲကျွန်တော်တို့လေးရတွင်လက်နဲ့တူပြီးတော့မှလေးရတွင်ပေါ့နော်လေးရတွင်တူပြီးတော့မှကျွန်တော်တို့အမှဥစ္စာအမျိုးသမီးတွေလည်း၄-၅ယောက်ဝိုင်းပြီးတော့မှခက်နေကြတယ်တော်တော်လေးရအချိန်လက်ကြပါတယ်ဗျာညီလည်းမကောင်းပါဘူးတန်ဆင်းရတန်ဆင်းမှမဟုတ်ပါဘူးဗျာတခြားသုံးညီလည်းချတာပဲတခြားသုံးညီလည်းဒီမှာကညီကန်ညီတွင်ညီကန်မရှိလို့နိုင်ငံတော်ကစောင့်ပြီးထားတဲ့အော်ဥတွင်း6တွင်းရှိတယ်ဗျာဥတွင်း6တွင်းကအကုန်ခိုင်းတာပဲအဲ့မှာရီရီမခိုင်းတော့ဘူးဗျာအဲ့ဒါကြောင့်ပြီးခြားတာကကျွန်တော်တို့ဟောကြပေါ့နလားပိုင်းကနေပြီးတော့မှချပန်းနေပါလိမ့်ဗျာ
မောင်းတော်မျိုးနဲ့အတွင်းကြေးရွာတော်တော်များများမှာတောက်သုံးရေရှားပါနေတာကြောင့်ဒေသခံတွေဟာရေထွက်နိုင်တဲ့နေရာတွေမှာလက်နဲ့တူပြီးတောက်သုံးရေတွေကိုစောင့်ဆိုင်ခတ်ယူနေရတယ်လို့ပြောပါတယ်မောင်းတော်မျိုးနဲ့မင်္ဂလာညွန့်ကြေးရွာမှာဆိုရင်လေကျေးရွာအတွင်းရေရင်းရေကန်တွေမှာရေလုံးဝခန်းချောက်နေတာကြောင့်တောက်သုံးရေတအိုးရဖို့အတွက်တမိုင်နီးပါးလောက်လမ်းလျှောက်ပြီးသွားခတ်နေရတယ်လို့ဒေသခံတူဦးဖြစ်တဲ့ဦးမောင်ထွန်းခင်ကပြောပါတယ
်။တောက်သုံးရေကတခါမှာကြာရတာဟာကြာပြီးအခုတော့အခက်ရှိပါကြီး။ဟိုမှာကြာပါတော့ကျွန်တော်တို့ရေကန်ရေကန်မှာတော့ဟာအခုမရှိတော့ဘူး။လုံးဝမရှိတော့ဘူးကျွန်တော်။ဒါလေးချွေတန်ရတဲ့အခုကျွန်တော်တို့ဒီမှာတအိမ်နဲ့တအိမ်တောင်မှသောဖို့တော့ခက်ခဲဖြစ်ပါလေကျွန်တော်တို့ရွာ
ဒါအပြင်ပုံနှကျွန်းမြို့နယ်ကကြေးရွာတချို့မှာလဲတောက်သုံးရေရှားပါတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်ပုံနှကျွန်းမြို့အနီးကဆက်မှုဆောင်စစ်ဘေးဒုက္ခတဲ့စခန်းမှာဆိုရင်လဲတောက်သုံးရေရှားပါနေတာကြောင့်မတန်ရှင်းတဲ့ရေတွေကိုတောက်နေရတယ်လို့စစ်ဘေးဒုက္ခတဲ့တဦးဖြစ်တဲ့ဦးကျော်တန်းကပြောပါတယ
်တောက်သုံးရေတော့ရေရှားနေတယ်ရေရှားနေတယ်ဆိုတော့ကိုအခုဆိုလို့ရှိရင်ชายาဆိုတဲ့အဖွေကမင်းတဲကောင်းနဲ့ကောင်းနစီပေးတယ်ခင်ဗျအဲ့ဒီကောင်းနစီပေးတဲ့ရေဟာလေးလုံလောက်တော့တကယ်မရှိဘူးလုံလောက်တော့မရှိဆိုတော့ကျွန်တော်တို့ဟိုမှာရေပေါင်းရှောင်းဆိုတဲ့ရွာတွေပါရှိတယ်အဲ့ဒီရွာမှာနော်တောင်းနေတဲ့ကံတွေရှိတယ်အဲ့ဒီကံတော်မှာလည်းရေအောင်းနောင်တယ်အဲ့ဒီနောင်တဲ့ရေကိုပဲနောင်တဲ့ရေနဲ့ပဲနေပြီးဟောမင်းတကကပေးတဲ့ရေနဲ့ရောပြီးတော့တောက်တုတ်နေရတယ်ခင်ဗျ
ဒါအပြင်ကြောက်တော်မြောက်ဦးနဲ့မင်းပြမြို့နယ်ဘက်ကကြေးရွာတချို့မှာလည်းတောက်သုံးရေရှားပါမှုကိုကြုံတွေ့နေရပါတယ်။ပင်လယ်ကမ်းရိုးတန်းဒေသဖြစ်တဲ့ရခိုင်ပြည်နယ်ဟာနွေရာသီရောက်တိုင်းမြို့နယ်တော်တော်များများမှာတောက်သုံးရေရှားပါမှုကိုနှစ်စဉ်နှစ်တိုင်းကြုံတွေ့နေရပေမဲ့လည်းခေတ်ဆက်ဆက်အစိုးရရဲ့ဘက်ကဒီတောက်သုံးရေရှားပါမှုပြဿနာကိုဒီကနေ့အထိမဖြေရှင်းနိုင်ခဲ့ပါဘူးခင်ဗျာ
။ရခိုင်ပြည်နယ်တဲကရေရှားပါမှုကြုံနေရတဲ့အခြေအနေတွေကိုကိုငိမ့်ညာပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA တင်ဆက်နေတဲ့သတင်းတွေရုပ်သံအစီအစဉ်တွေနဲ့ဒီဗီဒီယိုဖိုင်တွေကိုလာရောက်ကြည့်ရှုနားဆင်နေတယ်ဆိုရင်တော့အင်တာနက်အီးမေးလ်လိပ်စာက burmese.voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ဒီထိုင်းနိုင်ငံဘက်မှာမြန်မာနိုင်ငံသားတွေပြန်လွတ်လာတဲ့အကြောင်းကိုလည်းပြောပြကြင်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုမှာအဖမ်းဆီးခံရပြီးအကျဉ်းထောင်တွေအချုပ်ထောင်တွေကနေလူရဲစေလို့ပြန်လွတ်လာကြတဲ့မြန်မာရွှေပြောင်းအလို့သမား130ကျော်ကိုထိုင်းအာဏာပိုင်တွေကပြည်နှင်နှံပေးပြီးတော့မေလ6ရက်နေ့မှာရနောင်းကနေကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
လူကုန်ကူးမှုလူမောင်ခိုမှုတရားမဝင်နယ်စပ်ဖြတ်ကျော်မှုအပါအဝင်အကြောင်းအမျိုးမျိုးကြောင့်ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုထဲအဖမ်းဆီးခံရပြီးလွတ်ရပ်စေသွားတဲ့မြန်မာရှေ့ပြောင်းလူသမား130ကျော်ကိုထိုင်းအနာပိုင်းတွေကမေလ6ရက်နေ့မှာပြည်နှင်နှံပေးခဲ့တာပါဒီလိုပြည်နှင်နှံပေးခံရသူတွေကိုရနောင်းဘက်ကနေကော့တောင်းဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ဒီအကြောင်းမျိုးမျိုးကြောင့်ကျွန်တော်တို့ဒီတိုင်းနိုင်ငံတောင်ပိုင်းမှာလေအဲ့လိုမျိုးဟိုအကျဉ်းကြတယ်အချုပ်ကြတယ်လည်းအချုပ်ကြတယ်ပေါ့နော်အများကြီးကတော့တရားမဝင်အဲ့လိုဟိုပေါ့တောက်ထားမဲ့ဖမ်းမိရတာပေါ့အဲ့လိုမျိုးတွေပြန်ပြီးတော့ပို့တာပေါ့နော်အလဲကြမ်းဟုတ်ကဲ့အားလုံးတရားနဲ့34ဦးဒီမှာဟုတ်ကဲ့
ဟုတ်ကဲ့
လူနာတူဦးပါဆိုရင်ပေါ့နော
်ရနောင်းဘက်ကနေပြန်ပို့လိုက်တဲ့နေရပြန်လာတဲ့မြန်မာတွေကိုမြန်မာနိုင်ငံတနင်္သာရီတိုင်းကော့တောင်းမြို့ကိုရောက်တဲ့အခါမှာကိုဗစ်ကရောဂါပိုးရှိမရှိစစ်ဆေးပြီးစောင့်ကြည့်ရေးစင်တာတွေမှာထားပြီးမှနေရပြန်ပို့လာတွေကိုလုပ်ရတာပါကိုဗစ်ကပ်ရေးကာလမှာတော့စောင့်ကြည့်ရေးစင်တာတွေမလုံလောက်တာကြောင့်မြန်မာဘက်ကအကန့်အသတ်နဲ့လက်ခံနိုင်တဲ့အပေါ်မှာပြည်တော်ပြန်နေဟာလဝကအချုပ်မှာပဲကြာကြာနေရတယ်ဆိုပြီးဦးမင်းဦးကပြောပြပါတယ်
။တခြားလည်းကြာကြာနေရတယ်ရှိတယ်မှာသူကပြောမှဆိုလို့ရှိရင်တော့ဒီမှာပဲအဆန်းမှာစတင်ပေါ်ဖို့ကသူတို့ပဲမှာကွာရန်တင်းထားဖို့နေရာတွေနောက်နေရာပြန်ပို့ဖို့မှာလည်းဥမာဒီအထူးသဖြင့်တော့ဒီပြည်နိုင်တိုင်းမှာနေတဲ့လူတွေကိုဥသာပေးပြီးတော့ပြန်ပို့ရတာပေါ့နော်။ဟိုကျွန်တော်တို့အထက်ဆက်ရန်ကုန်မော်လမြိုင်စသဖြင့်ပေါ့လေဟိုနေ့နေ့အညာတို့ဘာလို့ဆိုရင်ဆက်တဲ့ခါကျတော့အဲ့ဒီတော်ကစီမြန်ရနဲ့ဆက်တော့အကုန်လုံးလက်မခံနိုင်တော့
ထိုင်းပြည်နယ်အသီးသီးကအကျဉ်းထောင်တွေရဲစခန်းတွေအချုပ်တွေကနေရနောင်းလာဝကအချုပ်ကိုပြန်ပြီးလွှဲပြောင်းရတာဖြစ်တဲ့အတွက်နောက်ဆုံးရနောင်းလာဝကအချုပ်မှာလူတွေစုပုံလာတဲ့အခါမှာသက်ဆိုင်ရာအချင်းထောင်တွေအချုပ်တွေကပို့ရာတွေကလည်းကြန့်ကြာမှုတွေဖြစ်လာတယ်ဆိုပြီးဦးမင်းဦးကပြောပါတယ်
။လာဝကအစီအစဉ်နဲ့ပဲပို့တဲ့အခါမှာလာဝကကနေပြီးတော့ပြန်ပို့ရတာဖြစ်တဲ့အကြောင်းကိုရဲစခန်းတို့အချုပ်တို့ကနေပြီးတော့လွတ်လိုက်တဲ့အခါအဲ့ဟိုလာဝကအချုပ်မှာသွားပြီးတော့စောင့်နေရတဲ့သဘောပေါ့အလဲကျမ်းနဲ့ပြီးတော့ပြန်လွတ်တာ။ဒါပေမဲ့လည်းအဲ့ဒါလည်းလာဝကအချုပ်မှာအဲ့လိုစောင့်နေရတဲ့အကြောင်းမို့နောက်ဖမ်းမိတဲ့လူတွေကလည်းဒီသက်ဆိုင်ရာကြတဲ့ရဲစခန်းဒီမှာအဲ့လိုပဲအလှည့်ကျန်စောင့်ရ
ထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ပြစ်ဒဏ်ကြခံရပြီးလူရဲစစ်နေတဲ့မြန်မာနိုင်ငံသားတွေထောင်ကနန်းနဲ့ရှိနေပေမဲ့ကိုဗစ်ကပ်ဘေးကာလမှာနေရပြန်ပို့တဲ့ကိစ္စတွေကကြန့်ကြာနေတာပါထိုင်းအချင်းထောင်တွေအချုပ်တွေကနေလူရဲစစ်တဲ့မြန်မာတွေကိုမဲဆောက်မြဝတီမဲဆိုင်တာချီလေးရနောင်းကော့တောင်လန်းတွေကနေပြန်လည်လွှဲပြောင်းပေးလိမ့်ရှိပါတယ်ဒီထဲမှာတော့မဲဆောက်မြဝတီချစ်ကြည်တရားနှစ်ကနေအများဆုံးလွှဲပြောင်းပေးခဲ့တာဖြစ်ပြီးရနောင်းကော့တောင်ရေလန်းကတော့ကော့တောင်မြို့ကစောက်ကြီးစင်တာမှာလက်ခံနိုင်တဲ့လူရေပမာဏကိုကြည့်ပြီးထိုင်းဘက်ကနေတလမှာတစ်ကြိမ်နှစ်ကြိမ်ခန့်သာလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်
ထိုင်းနိုင်ငံတွင်မှာဖမ်းဆီးချုပ်နှောင်ခံရပြီးပြစ်ဒဏ်ပေးခံရတာနေပြီးတော့ဒီပြန်လည်လွတ်မြောက်လာတဲ့မြန်မာနိုင်ငံသားတချို့ရဲ့အခြေအနေကိုမအေးမသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာမကြာခင်မှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆုံလင်းအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းပြကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24 40 51အပြင် line လက် meter 190တခါ VOA ရဲ့ Facebook စာမျက်နှာကလည်းကျွန်တော်တို့ဓာတ်ရိုက်ရုပ်သံအဖြစ်နဲ့တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင် American တခွင်နဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီ။အမေရိကန်ပြည်ထောင်စုမှာတည်သားဖြစ်ချခွင့်တရားဝင်ခွင့်ပြုထားတဲ့ဆုံးဖြတ်ချက်ကိုတရားရုံးချုပ်ကပြန်လည်ပြင်ဆင်ပြဋ္ဌာန်းဖို့ကြိုးစားနေတဲ့တရားသူကြီးတွေရဲ့သဘောထားမူကြမ်းတစ်ခုဒီသတင်းပတ်တယ်ပေါက်ကြားခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုတဟွန်းကန့်ကွက်သူတွေနဲ့ထောက်ခံသူအများအပြားစုဝေးဆန္ဒပြနေကြပါတယ်တကယ်လို့ဒီပြဋ္ဌာန်းချက်ကိုပြင်ဆင်လိုက်ရင်အမျိုးသမီးတွေအတွက်ဘယ်လိုသက်ရောက်မှုဖြစ်လာနိုင်မှာပါလဲအဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ဆက်ထားပါတယ်ဗျာ There's a path we must choose sometime Gotta stand up and fight sometime
မေဒီမီအောင်စုမှာနှစ်ပေါင်း90ကျော်တရားဝင်ခွင့်ပြုလာခဲ့တဲ့အမျိုးသမီးတွေသတိသားဖြတ်ချခွင့်အခွင့်အရေးကိုတရားရုံးချုပ်ကပြန်ရုပ်သိမ်းဖို့ကြိုးစားနေတဲ့အပေါ်မှာဒါကိုထောက်ခံသူတွေအောင်ပွဲခံကြသလိုကန့်ကွက်သူတွေကလည်းပြင်းပြင်းထန်ထန်ကန့်ကွက်ဆန္ဒပြနေကြပါတယ်အမျိုးသမီးတွေကိုတရားဝင်သတိသားဖြတ်ချခွင့်ပြုထားတဲ့တရားရုံးချုပ်ရဲ့ Roe v. Wade ဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းဖို့ပြင်နေတဲ့တရားရုံးချုပ်တရားသူကြီးတွေရဲ့သဘောထားမူကြမ်းတရက်ကို Political သတင်းစာကတနင်္လာနေ့ကဖော်ပြခဲ့ပြီးတဲ့နောက်တရားသူကြီးချုပ် John Roberts ကလည်းဒီမူကြမ်းမှန်ကန်တဲ့အကြောင်းအတည်ပြုလိုက်တာကြောင့်သတိသားဖြတ်ချခွင့်ထောက်ခံသူတွေမကြင်မနက်ကန့်ကွက်ဆန္ဒပြနေကြတာပါ။ Washington မြို့ကတရားရုံးချုပ်ရှေ့မှာဆန္ဒပြနေသူတို့ကအခုလိုပြောပါတယ်
And I can't believe that they now have to live through this again and that there might be back alley abortions again.
အမျိုးသမီးတွေဟိုးအရင်ခေတ်ဟောင်းကိုပြန်ဖြတ်တန်းရအောင်မယ်ဆိုတာကတော့မယုံနိုင်စရာပါပဲ။လူတွေမသိအောင်ဖုံးကွယ်ပြီးကိုဝင်ဖြတ်ချရတာမျိုးတွေပြန်ဖြစ်လာနိုင်ပါ रे ။ကိုဝင်ဖြတ်ချရတာတွေဆိုတာကဆက်ရှိနေဦးမှာပါပဲ။ဘယ်တော့မှပျောက်သွားမယ့်ကိစ္စမဟုတ်ပါဘူး။ခုလောက်ရက်ကအမျိုးသမီးတွေရဲ့ကျန်းမာရေးနဲ့ကျန်းမာရေးဆိုင်ရာကိစ္စရက်တွေကိုပြစ်ပယ်တာပါ။
Florida ပြည်နယ်မာယာမီမြို့ကဆန္ဒပြပွဲမှာပါဝင်သူအမျိုးသမီးတူဦးကလည်းအခုလိုပြောပါတယ
်။ I am offended and upset that our rights are being taken away. I mean this is not just about abortion. This is about
Tomorrow ရဲ့အခွင့်အရေးတွေပြန်ရုပ်သိမ်းခံရမှာကိုလုံးဝမကျေနပ်ပါဘူး။ဒါကဒရေသားဖြတ်ချခွင့်အခွင့်အရေးတသက်မဟုတ်ပါဘူး။ကျန်းမာရေးကိစ္စဖြစ်ပါတယ
်။ New York မြို့မှာပြည်သူကျန်းမာရေးနဲ့လူမှုတရားမျှတရေးဘာသာရပ်တင် जा ပေးနေတဲ့ကျောင်းဆရာမGenerally Goldman ကလည်းသူ့ရဲ့သဘောထားကိုအခုလိုပြောပါတယ
် For two generations women have been able to make their choices about when and if they want to have children and it this completely ignores the reality
အမျိုးသမီးတွေအနေနဲ့သူတို့ကလေးယူမယ်မယူဘူးဘယ်အချိန်မှယူမလဲဆိုတာကိုသူတို့ကိုယ်တိုင်ဆုံးဖြတ်ခွင့်ကိုမျိုးဆက်နှစ်ဆက်လောက်ရလာခဲ့တာပါအခုတရားရုံးချုပ်ရဲ့သဘောထားကအမျိုးသမီးတွေရဲ့လက်တွေ့ဘဝအခြေအနေကိုလုံးဝလှည့်လည်ရှုလိုက်တာပါပဲအမျိုးသမီးတွေရဲ့ဘဝတွေကိုဖျက်ပစ်လိုက်တာပါဒီလိုမျိုးလုံနိုင်တာမအံ့ဩပေမဲ့အရန်ဒေါသထွက်ရပါတယ
်ဒီလိုသတိသားဖြတ်ချခွင့်ထောက်ခံတဲ့သူတွေအများပြားရှိတယ်လို့ကြားကိုစန့်ကျင်ကန့်ကွက်တဲ့သူတွေလည်းရှိပါတယ်အထူးသဖြင့် Republican အများစုနေထိုင်တဲ့ပြည်နယ်တွေကသတိသားဖြတ်ချခွင့်အခွင့်အရေးကိုပြန်ရုပ်သိမ်းဖို့လိုလာနေကြတာပါအရီဇိုနာပြည်နယ်ဖီနစ်မြို့မှာဒရေသားဖြတ်ချခွင့်စတင်သူတွေပို့ထူနေကဆန္ဒပြနေကြတာဖြစ်ပါတယ်။သူတို့ကတော့ဒရေသားဖြတ်ချတာဟာလူသက်တာနဲ့အတူတူပဲလို့အော်ဟစ်ကြွေးကြော်ကြပါတယ်။ဒရေသားဖြတ်ချတာဟာအသက်တစ်ခုကိုဖယ်ရှားလိုက်တာမို့ဘာသာရေးအရာလက်ခံမှုခက်တယ်လို့မေရီလန်းပြည်နယ်မှာနေထိုင်တဲ့မြန်မာဆရာဝန်ဒေါက်တာရေမင်းအောင်ကပြောပါတယ
်။ကျမတယောက်တည်းအမည်နဲ့ဆိုလို့ရှိရင်ကျမမှလည်းဒီလိုတို့ကျမမြင်တဲ့အမြင်ကနှစ်ခုကွဲပြားနေတယ်။ဟိုကူမှာပြောရရင်ကျမမိန်းမတယောက်ဖြစ်တဲ့အတွက်ကြောင့်ဒီခုလိုမျိုး legally လုပ်ပေးဖို့ဆိုလို့ရှိရင်မိမတယောက်အနေနဲ့ထောက်ခံသလားဆိုရင်ကျမ body ကျမရဲ့ decision နဲ့ပဲသွားမယ်ဆိုရင်ကျမထောက်ခံတယ်။ဘာလို့လဲဆိုတော့ဒီမျိုးသမီးတယောက်ရဲ့အခက်အခဲကိုဘာမှမသိဘူးလေ။သူ့အခက်အခဲကိုသူ့ကိုယ်တိုင်နဲ့နားလည်ပါ။ဒါကကျမမိမတယောက်အနေနဲ့ခံစားပြီးတော့ပြောလိုက်တာ။ဒါပေမဲ့တခြားတစ်ချက်ကိုလည်းစဉ်းစားလိုက်တဲ့အခါကျတော့ကျမဆရာဝန်တယောက်လေးဖြစ်တယ်။ကျမကိုယ်ခွေတဲ့ဘာသာတရားရဒါဟာမလုပ်တဲ့အလုပ်တစ်ခုဆိုတာကျမလက်ခံပါတယ်။လက်ခံထားတဲ့ကြောင့်ကျမကိုလာမေးလို့ရှိရင်တော့လက်ခံလားလက်မခံလားလို့မေးလို့ရှိရင်အဲ့လိုပဲအဖြေကိုနှစ်ခုအနေနဲ့ကျွန်မပြောပြရမှာပဲ။ဆရာဝန်တယောက်အနေနဲ့ရေဘုရားဘာသာကိုးကွယ်တယ်ကျွန်မဘာသာတရားရဲ့ကျွန်မလိုက်စားတယ်ကျွန်မကိုးကွယ်တယ်ဘာသာတရားဆိုကျွန်မလက်မခံပါဘူး။ဟိုအကုန်လုံးကိုပြန်ပြီးခြုံငုံလိုက်လို့ရှိရင်တော့ဒါတက်ရှိပစ္စည်းတစ်ခုတက်ရှိလူသားဖြစ်လာမဲ့ကလေးဒရီသားလေးကိုဖယ်ထုတ်လိုက်တဲ့အတွက်ကြောင့်အမှန်တော့ကျွန်မအမြင်တိုင်းပြောရရင်တော့မလုပ်တဲ့အရာတစ်ခုပါပဲ
။ဗဂျီးနီးယားပြည်နယ်ကမက်ကီတိုနီကာကတော့သတိသားဖြတ်ချခွင့်ကိုဖက်ဒရယ်အစိုးရကဆုံးဖြတ်တာထက်ပြည်နယ်အစိုးရတစ်ခုချင်းစီကတိုက်ရိုက်ဆုံးဖြတ်တာကသာပိုပြီးတော့တင့်တော်တယ်လို့ယူဆတဲ့အတွက်ရိုဗီဝိတ်ဆုံးဖြတ်ချက်ပြန်ရုပ်သိမ်းပေးဖို့သူ့အနေနဲ့တရားရုံးချုပ်ရှေ့မှာလာရောက်ဆန္ဒပြတာဖြစ်တယ်လို့ပြောပါတယ
် Yes I think that Roe v. Wade should be overturned and it should go back to the states to make the decision I think both pro life and pro
choice Roe versus Wade ကိုပြန်ပြီးရုပ်သိမ်းစေချင်ပါတယ်ပြည်နယ်ဆိုရာတစ်ခုချင်းစီကပဲဒီလိုကိစ္စမျိုးကိုဆုံးဖြတ်တင်တယ်လို့ထင်တယ်။ဒေသဖြတ်ချခွင့်ကိုထောက်ခံတဲ့သူပဲဖြစ်ဖြစ်ကန့်ကွက်တဲ့သူပဲဖြစ်ဖြစ်ဒီကိစ္စအစီအယုံလှုံ့ဆော်နေတဲ့သူတွေအနေနဲ့ပြည်နယ်ဆိုရာရဲ့ဆုံးဖြတ်ဆောင်ရွက်မှုတွေမှာသူတို့အတန်တွေပေါအောင်လို့လုပ်လို့ရပါတယ်။ဒီနည်းကပြည်နယ်ဆိုရာနဲ့လူမှုတွေပို့ပြီးတော့ထိတွေ့ဆောင်ရွက်တဲ့နည်းလည်းဖြစ်တယ်လို့အစိုးရဆုံးဖြတ်ချက်တွေမှာလူမှုပုံမပါဝင်နိုင်တဲ့နည်းလည်းဖြစ်ပါတယ်။ကိုကဒရေသားဖြတ်ချခွင့်နောက်ပြီးတော့ပယ်ဖြတ်တာမလိုချင်ဘူးဆိုရင်သက်ဆိုင်ရာပြည်နယ်အစိုးရကိုလက်ခံပြောပါပြည်နယ်အစိုးရဆိုတာကဖက်ဒရယ်အစိုးရကိုချဉ်းကပ်ရတာတစ်ပုပြီးတော့လွဲပါတယ
်လုံးလုံးဆိုင်မှာဒရေသားဖြတ်ချခွင့်အခွင့်အရေးနဲ့ပတ်သက်လို့တရားရုံးချုပ်တရားသူကြီးတွေရဲ့သဘောထားမူကြမ်းပေါက်ကြားတဲ့အဆင့်သာရှိသေးပြီးဒီပေါက်ကြားမှုအတိုင်းဆုံးဖြတ်ချက်ကျမယ်မကျဘူးဆိုတာမပြောနိုင်သေးပေမဲ့လို့လည်းဒရေသားဖြတ်ချတာကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားကွဲလွဲမှုတွေနဲ့တင်းမာမှုတွေကတော့ပိုးပြီးတော့ပြင်းထန်လာနေပါတယ်မက်ဆာချူးဆက်ပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်အမတ်အဲလီဇာဘက်ဝါရန်ကတော့တရားရုံးချုပ်မှာ Republican သမ္မတတွေကခန့်ထားတဲ့တရားသူကြီးတွေအများစုရှိနေတာကိုအတုံးချပြီး Republican တွေဟာပြည်သူအများစုရဲ့ဆန္ဒကိုဆန့်ကျင်ဖို့လုပ်နေတာလို့စွပ်စွဲပြောဆိုပါတယ
် This is what the Republicans have been working toward this day for decades.
ဒီလိုလုပ်ဖို့ Republican တွေဆယ်စုနှစ်တွေနဲ့ချီပြီးစ조사နေတာပါတရားရုံးချုပ်မှာတရားသူကြီးအများစုနေရာရအောင်တေချာကြံစီဆောင်ရွက်ခဲ့တယ်လို့အခုသူတို့အများစုနေရာရချိန်မှာ American ပြည်သူအများစုမလိုလားတဲ့အရာတစ်ခုကိုပြောင်းလဲဖို့လုပ်တာပါပဲဒီနိုင်ငံတော်မှာအပြာရောင်ပြည်နယ်မှာပဲဖြစ်ဖြစ်အနီရောင်ပြည်နယ်ပဲဖြစ်ဖြစ်လူကြီးလူငယ်ဘယ်သူပဲဖြစ်ဖြစ်ပြည်သူတွေရဲ့69ရာခိုင်နှုန်းက Roe v. Wade ဆုံးဖြတ်ချက်ကိုဆက်ရှိစေချင်ပါတယ်တရားဥပဒေစိုးမိုးတဲ့နိုင်ငံတစ်ခုအနေနဲ့ပြည်သူတွေမှာအခွင့်အရေးရှိရပါမယ်
ကိုယ်ဝင်ဖြတ်ချခွင့်ကိုဥပဒေကြောင်းအရခွင့်ပြုချတာကိုပယ်ဖြတ်ရေးဟာ conservative တွေရဲ့ရည်ရှည်ဟိမဲ့ချက်တစ်ခုပါလက်ရှိတရားရုံးချုပ်မှာရှိနေတဲ့တရားသူကြီး9ဦးမှာ6ဦးက republican သမ္မတတွေလက်ထက်ခန့်အပ်ခဲ့တဲ့တရားသူကြီးတွေဖြစ်တာမို့အခုအချိန်မှာ roe v. wade ဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းဖို့စ조사နိုင်တဲ့အခြေအနေဖြစ်လာတာပါဒီလိုပြန်ရုပ်တာဟာအမျိုးသမီးတွေရဲ့ဆုံးဖြတ်ပိုင်ခွင့်ကိုအလေးမထားတာဖြစ်တယ်လို့ဆိုပြီးဒုသမ္မတ kamala harris ကပြင်းပြင်းထန်ထန်ဝေဖန်ပါတယ
် if the courtOverturns Roe v. Wade, it will be a direct assault on freedom.
တရားရုံးချုပ်က Roe v. Wade ကိုပြောင်းလဲပစ်လိုက်မယ်ဆိုရင်ဒါကအမေရိကန်တွေအလုံးရဲ့လွတ်လပ်ခွင့်နဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ဆိုင်ရာအခြေခံအခွင့်အရေးတွေကိုတိုက်ရိုက်ထိပါရကြပါလိမ့်မယ်။ Roe ဆုံးဖြတ်ချက်ကသတိသားဖြတ်ချခွင့်ကိုကာကွယ်ပေးထားသလိုအမျိုးသမီးတွေသူတို့ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့သူတို့ကိုယ်ပိုင်ဆုံးဖြတ်ရွေးချယ်ခွင့်ကိုကာကွယ်ပေးထားတာဖြစ်ပါလေ။
ကိုယ်ဝင်ဖြစ်ကြတာအပါအဝင်မျိုးပွားမှုနဲ့ဆိုင်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေရရှိတာဟာအမျိုးသမီးတွေလူမှုအတိုင်းအဝိုင်းအတွင်းအပြည့်အဝပါဝင်နိုင်ရေးအတွက်အရေးပါတဲ့အချက်ဖြစ်တယ်လို့ဒီကိစ္စကိုဆောင်ရွက်နေကြသူတွေကပြောဆိုကြပါတယ်။တကယ်လို့ Roe v. Wade ဆုံးဖြတ်ချက်ကိုပြင်လိုက်မယ်ဆိုရင်အမျိုးသမီး36တန်းရဲ့ဘဝတွေကိုထိခိုက်စေနိုင်တယ်လို့ဒေသဖြတ်ချခွင့်အခွင့်အရေးဆိုင်ရာကိစ္စတွေကိုအလေးပေးဆောင်ရွက်နေတဲ့ Planned Parenthood အဖွဲ့ရဲ့ Washington DC ရုံးခွဲအကြီးအကဲ Laura Myers ကပြောပါတယ်။
It will disproportionately affect poor women. Women with resources will find a way to get on.
စီရင်နွမ်းပါတဲ့အမျိုးသမီးတွေပို့ပြီးတော့အထိနာပါလိမ့်မယ်။ ငွေကြေးတက်နိုင်တဲ့အမျိုးသမီးတွေကတော့လေရင်လက်မှတ်လေးဝယ်ပြီးတော့အဆင်ပြေတဲ့နေရာမှာကိုယ်ဝင်သွားဖြတ်ချမ်းလိုက်ဦးမှာပဲ။စင်းရဲအမျိုးသမီးတွေသာပို့ပြီးခံကြရမှာပါ။
ကိုယ်ဝင်ဖြတ်ချတာကိုတရားဝင်ခွင့်ပြုသည်ဖြစ်စေမပြုသည်ဖြစ်စေအခြေအနေအကြောင်းကြောင့်ဖြတ်ချသူတွေကတော့ရှိနေနိုင်တာကို၆ပြပြီးတရားဝင်ခွင့်ပြုပေးထားခြင်းအပြင်အန္တရာယ်ရှိတဲ့ဒရေသားဖြတ်ချမှုတွေကိုကာကွယ်နိုင်တယ်လို့အမျိုးသမီးတွေအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်မှာဖြစ်တယ်လို့ဒရေသားဖြတ်ချခွင့်ကို၆ခံကြတဲ့ကျွမ်းကျင်ပညာရှင်တွေက၆ပြပြောဆိုကြပါတယ်လူလူစစ်တမ်းတွေမှာကတော့အမေရိကန်ပြည်သူအများစုကဒရေသားဖြတ်ချခွင့်အခွင့်အရေးဆက်လက်ထားရှိကြကြတာကိုတွေ့ရပါတယ်လူပဲဖြစ်ဖြစ်1983ခုနှစ်ကတည်းကတရားရုံးချုပ်မှာချမှတ်ခဲ့တဲ့အမျိုးသမီးတွေတရားဝင်ကိုယ်ဝန်ဖျက်ချခွင့် Roe v. Wade သမိုင်းဝင်ဆုံးဖြတ်ချက်အပြောင်းလဲဖြစ်လာမလားကတော့စောင့်ကြည့်ရအောင်ပါပါတကယ်လို့ဒီဆုံးဖြတ်ချက်အတီးဖြစ်လာရင်တော့ဒီနယ်တစ်ခုချင်းစီကပဲဒီကိစ္စဘယ်လိုခွင့်ပြုမလဲဆိုတာကိုတိကျဆုံးဖြတ်ကြရမှာဖြစ်ပါတယ်ဒီနယ်90တဲကတဝက်လောက်ကတော့ကိုယ်ဝန်ဖျက်ချတာကိုကြားမြင်လာနိုင်တယ်လို့လိလာတုံးတဲ့သူတွေကခံမှန်းနေကြတဲ့အကြောင်းကိုတင်ပြရင်းနေပဲဒီသတင်းပဲအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝယ်ပြပါရှင်ကျမခင်ပြထွေးပါရှင
်မခင်ပြထွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့တူတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ကုန်စည်နှုန်းကြီးလာတာကြောင့်ပြန်ရောင်းချတဲ့အပိုင်းမှာမထိခိုက်အောင်ဈေးနှုန်းထင်းကြီးဆောင်ရွက်နေတယ်လို့စားတော့ဆိုင်လုပ်ငန်းရှင်တွေကပြောပါတယ်။ယူကရိန်းဒုက္ခသည်တွေကိုကူညီဖို့ဆန်ခရမန်တိုမှာပြင်ဆင်နေတာစားရတွေကိုဒီသတင်းပတ်မှာကိုအောင်ကတင်ဆက်ထားပါတယ်ခင်ဗျာ
။အမေရိကန်သယူပို့ဆောင်ရေးကဏ္ဍမှာအဓိကလိုအပ်ချက်တစ်ခုကတော့ truck ကမောင်းသမအလုံးလောက်မရှိဖြစ်နေတာပါ။အခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ဘူးဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ်။ truck ကလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲ။ဘာတွေဆောင်ဖို့ရှောင်ဖို့လိုမလဲဆိုတာကို truck ကမောင်းနေသူတူဦးဖြစ်တဲ့ကိုသိန်းထောင်အောင်ကိုမေးကြည့်ရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
။ပထမဆုံးအနေနဲ့ခဲခဲခဲတဲ့ဂျင်းနဲ့ရဆိုင်ရခဲ့ဟာတာပါလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက်လက်နက်ပါမစ်ဖြည့်တဲ့ခါမှာစပြီးတော့မှခက်ခဲစားတွေ့တယ်အဲ့မှာကျွန်တော်ဆိုရင် 9 လနဲ့ 6 လလောက်ကျွန်တော်တော်တော်ဖတ်လိုက်ရတယ်ဖတ်ပြီးတော့မှကျွန်တော်နှစ်ကြိမ်ဖြည့်ရတယ်ပထမတစ်ကြိမ်မအောင်နောက်တစ်ကြိမ်ကျွန်တော်ဖြည့်ရတယ်ပြီးတော့နှစ်ကြိမ်ဖြည့်မှကျွန်တော်လက်နက်ပါမစ်အောင်တယ်လက်နက်ပါမစ်အောင်ပြီးတော့လည်း license ရဖို့အတွက်တင်းနဲ့တက်ရတယ်တင်တဲ့ရမှာလည်းအလိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier ကြောင့်ခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကျော်လွှားနိုင်မှုဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်သူကပြောရတယ
်ကျွန်နီလန်းကတော့အမျိုးမျိုးရှိတယ်အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့လန်နပ်ပါမယ်စဖြည့်တဲ့ခါမှာအခက်ခဲစတွေ့တယ်အဲ့စတွေ့တဲ့ဟာကိုကျွန်တော်တို့ကြိုဖြတ်နိုင်တယ်အဲ့တွဲနီလန်းကပါလဲဆိုတော့ကျွန်တော်တို့ manual book ကိုများများဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မိကုံးလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မိကုံးတွေကိုကျွန်တော်ဖြည့်နိုင်ခဲ့တာ
tracker mount တင်နှံတက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Khan Logistic Company ကအနီးကပ်ကြီးကျက်တင်ပြပေးတဲ့သူနဲ့အတူလနဲ့ချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါတယ
်အာကျွန်တော်ဟိုပထမဦးဆုံးကစားမပွားရအောင် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာအာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အက်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တစ်ပတ်တစ်ခါသို့မဟုတ်တစ်လတစ်ခါလောက်မှအင်ပြန်ရတဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ်
schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့ဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟိုပေါင်းတယ်ပြီးတော့မှမလို့ချင်းကိုပေါ့ကိုနေနေတယ်ဒါပေါ့နော်ဒါ owner of operator တွေရဲ့လုပ်ပေါ့နော်သူအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုးရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated run ဖြစ်တဲ့ trailer တစ်ခုကိုယူတယ်အဲ trailer တစ်ခုကပစ္စည်းကိုသချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ် ။သူကအဲ့ဟာကိုကျွန်တော်အခုက dedicate run လုပ်တာပါနော်။ကျွန်တော်ဒီလုပ်လုပ်နေတာအခုက
။ college ကနေစက်ပစ္စည်းပြုပြင်ထင်းသေးရင်းနဲ့ဘွဲရခဲ့ပေမဲ့လည်းဘာကြောင့် content track ကားကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလို့ပြောပါတယ်
။အာစိတ်ကူကတော့နှစ်ခုတစ်ခုကတော့ငွေငွေကောင်းတယ်။တစ်ခုကတော့ကျန်းမာရေးကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်တင်းတင်းလုပ်နေကြမလုပ်နိုင်တော့ဘူးအဲ့တော့ကြောင်းဒီလုပ်ကိုကျွန်တော်ရွေးချယ်တယ်ဒီလုပ်ကလည်းအသက်65နှစ်ကနေအသက်80အထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့မြင်ပြီးတော့မှငါလည်းဒီလုပ်ကိုလုပ်နိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကထဲရောက်ခဲ့တာ
အမေရိကန်တယ်ယူပို့ဆောင်ရေးကဏ္ဍမှာကားလုပ်ငန်းရေးပါပုံကိုကိုသိန်းထွန်းအောင်ကအခုလို့ရှင်းပြပါရယ
် Truck ကလောကက Industry ရဲ့နော်ကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေတဲ့ဒီထွက်ကားလုပ်ငန်းရာရှိလိမ့်မယ်စက်မှုလက်မှုလုပ်ငန်းမရှိတော့မှဒီထွက်ကားလုပ်ငန်းရာရပ်သွားမှာအဲကြောင့်ထွက်ကားတွေကစက်မှုလုပ်ငန်းရှိနေတဲ့ထွက်ကားတွေရှိမယ်ရှိတော့ထွက်ကားကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလို့လူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းရနိုင်တယ်ဒုက္ခတာလည်းမောင်းလို့ရတယ်ရှိတော့အုတ်တပိုင်းအောက်တပိုင်းပြနေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဟိုဒီလောက်ကလူတိုင်းကိုမောင်းလို့ရတာပေါ့နော်ကျွန်တော်ပြောချင်တာတော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသစ်ပြန်ဆရတာကြောင်းရရအလုပ်တွေလုပ်ခဲ့ရတယ်လို့တဖြည်းဖြည်းကိုဘဝကိုကြိုးစားတိဆောက်ခဲ့ရတာကိုလည်းအခုလို့ပြောပါရယ
်ကျွန်တော်18နှစ်ရှိပြီအမေရိကမှာဒါမင်းအလုပ်ကတော့ကျွန်တော်ကစက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်စက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ် or machine setup အနေနဲ့ကျွန်တော်လုပ်ခဲ့ဘူးတယ်အာနောက်တစ်ခုကoperator နဲ့လည်းကျွန်တော်လုပ်ခဲ့ဘူးတယ်ဆိုတော့လုပ်ကတော့၄၅ခုတော့ကျွန်တော်လုပ်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်အတွက်ပေါ့နော်အဆင်ပြေဆုံးလုပ်ကတော့ဒီလုပ်ပါပဲဒီလုပ်ကကျွန်တော်အတွက်အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ
်ကားလောကကိုဝင်ရောက်ချင်တဲ့အနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်လဲဆိုတာကိုလည်းသူကအခုလို့အကြံပေးတော့ပါတယ်ခင်ဗျာ
Cracker မောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ရောပထမတစ်ချက်ကမောင်းဖို့စံနာရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ်violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်လည်းပါမယ်အတချို့ဆိုရင်လည်းမမိမရိုက်လိုက်လို့ဟိုရဲဖမ်းခံရတယ်ဒါလည်း violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal လည်းပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမလည်းယောက်ျားအိမ်နောင်လေးမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကမူရီစေဘွားမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကဟောဗျာတောက်မယ်အဲတောက်ပြီးမောင်းနဲ့ဒါမင်းနဲ့မူရီစေဘွားလုံးဝလုံးလို့မရဘူးကျွန်တော်ဆိုရင်ဗျာ random test အများနဲ့ထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ရတယ်ကျွန်တော် random test ရှိတယ်သူကအဲ random test ထိတာနဲ့ဟိုဗါရဆိုတော့ကျွန်တော်ကဘလူးမမပြောဘဲနဲ့ company ကနေကဲမီသွားစစ်စစ်သွားစစ်ဆိုပြီးမှဆက်ပေးလိုက်တယ်ချက်ချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်ကမူရီစေဘွားတစ်ခုသုံးဆွနိုင်ရပေါ်တာပဲဒီအချက်၃ချက်နဲ့กินနေဆိုရင်ထွက်ကားလောကကိုအေးစေးစေးလုပ်လို့ရတယ်မတက်တဲ့ဟာတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်လည်းတင်ရတာပဲဒါပေမဲ့တင်ပေးမဲ့လူတွေရှိတယ်ဟိုကုညီပေးမဲ့လူတွေရှိတယ်ဒါပေမဲ့ဒီအချက်၃ချက်ဒါမกินလို့တော့ကျွန်တော်တို့ဒီလောကထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးခြင်းလေ
ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့သတင်းပတ်လာနဲ့ချီခွက်ခွာနေရနိုင်တာကိုလည်းသူကထောက်ပြပါရယ်မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းជို့အပြင်တခြားအိမ်တော်ရေးပြိပခတွေလည်းရှိလာနိုင်တာပါပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလို့ကန်ရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်၁၇နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကိုနိုင်နဲ့ချီဆောင်ရတာမျိုးလည်းရှိတတ်ပါတယ်။ဒါပေမဲ့လည်းပွဲလက်မှတ်မလို့ပဲတစ်နှစ်ကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေတာပါခင်ဗျာ
။ဒုတာဆောင်လင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံအတွက်လိုအပ်နေတဲ့စွမ်းအင်ကန်တာပေါင်းဒီပြန်ပြည့်မြဲစွမ်းအင်ဖြစ်တဲ့လေးစွမ်းအင်ကိုဘလို့အစားထိုးပြောင်းလဲပြီးတော့တောင်းလာနိုင်မှာဆိုတော့ဂျပန်နိုင်ငံအန်နိုဘူမိသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးတင်ပြပေးမှာပါဒေါက်တာမိုးကျော်သူအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်စွမ်းအင်ကတော်တော်လေးကိုလိုအပ်နေပါတယ်လေးစွမ်းအင်ကို ဒီမြန်မာနိုင်ငံမှာပြောင်းမလဲပြီးတုံးမယ်ဆိုလို့ရှင်တုံးလို့ဖြစ်ပါမလားအဲ့ဒါလေးနည်းနည်းစပြီးတော့ပြောပြပေးပ
ါဟုတ်ကဲ့ခင်ဗျဟိုမြန်မာနိုင်ငံမှာဆက်စစ်ကရေးတကြီးပေါ့နော်အဓိကလိုအပ်နေတဲ့ဥစ္စာကလည်းမှတ်ပါတယ်အဲ့ဒါအတွက်ကိုကျွန်တော်တို့ရေးအားဆက်စစ်နဲ့တုံးခဲ့တဲ့ဥစ္စာလည်းနှစ်ပေါင်းကို60လောက်ရှိပြီပေါ့နော်အဲ့ဒီအပိုင်းကလည်းဒီအလျက်စစ်ကတိဆောက်ရတာမဟုတ်အရင်ကတော့ဒါအကောင်းဆုံးဖြစ်ခဲ့ရင်ဖြစ်ခဲ့ပြီမြဲအခုအချိန်မှာပတ်ဝန်းကျင်အတွက်လည်းထိန်းသိမ်းရတာဖြစ်တယ်လို့ဒီကနေ့ဒီရှိတဲ့အပိုင်းလေးတွေရှိပါတယ်ပုံကြစိတ်လည်းရှိတာပေါ့နော်အဲ့တော့အဲ့ဒါလေးတွေစဉ်းစားတဲ့အချိန်မှာဒီပတ်ဝန်းကျင်နဲ့တန့်ရှင်းတဲ့ဥစ္စာဆိုလာလည်းအသုံးပြလာတယ်လို့ဆိုလာပြီးတော့ဒုတိယပုံကြစိတ်ကနည်းပြီးတော့တွက်ချေကြိုက်ပြီးတော့ပတ်ဝန်းကျင်အတွက်လည်းအရန်ကိုကောင်းတဲ့လေအားပေါ့နော်လေအားကအခုအရန်ကိုခေစားလာပါတယ်ကိစ္စလာရတဲ့ကြောင့်မလို့ဂျပန်နိုင်ငံမှာဆိုရင်လည်းအခုအရေးတကြီးစပြီးပြင်ဆင်လာပါပြီအရင်ကမတုံးခဲ့ပေမဲ့ဆိုတော့အဲ့ဒီဘိုင်းလေးတွေကိုကျွန်တော်တို့လည်းအခုထဲထဲဝင်စပြီးတော့လုပ်တဲ့ဘိုင်းလေးတွေပါလာလို့စိတ်ဝင်စားလို့နှိုင်းရှင်ကြည့်ပြီးတာလေးလည်းပါတော့မြန်မာနိုင်ငံမှာဖြစ်နိုင်ပါလေဖြစ်နိုင်ပေမဲ့ဂျပန်နိုင်ငံတို့လိုအခုလေယာဉ်လျှက်စစ်ကိုအဓိကတုံးနေတဲ့မြောက်ဘက်ကစကန်ဒီနေးဗီးယားနိုင်ငံတွေဂျာမနီတို့အင်္ဂလန်တို့နိုင်ငံတွေလောက်တင်းတလန်တို့ဘယ်လ်ဂျီယမ်တို့နိုင်ငံတွေလောက်လေအားကစိတ်တိုင်းကြကြရတော့မရှိဘူးဒါပေမဲ့ရေရှည်မှာတော့ကျွန်တော်တို့အတွက်ကအခုတည်းကစပြီးပြင်ဆင်ပြီးတော့ရေရှည်မှာတော့သုံးနိုင်မယ်ဆိုတာကတော့သိကြပါတယ
်ဒီလေယာဉ်ဖြတ်စစ်ကိုဒီကမ္ဘာနိုင်ငံမှာသုံးမယ်ဆိုရင်ဘယ်လိုစပြီးတော့ပြင်ဆင်ဖို့လိုပါလဲ
မြန်မာနိုင်ငံတစ်ပြင်ကဆိုအထူးသဖြင့်ပို့ပြီးလိုအပ်ပါတယ်ဘာကြောင့်လဲဆိုတော့ဒီလေယာဉ်ဖြတ်စစ်ရှိရဲ့သုံးနိုင်မယ်နေရာတွေကကန်ယူလန်တကြောတွေပါခင်ဗျာကန်ယူလန်တကြောတွေမှာသေချာစနစ်တကျပေါ့နော်ဒီဘူမိဗလာမြေပုံထုတ်ထားပြီးတော့ဒီမြေကြီးရဲ့ခန္ဓာရင်းဆောင်းအားမြေကြီးရဲ့တည်ငြိမ်မှုအပိုင်းတွေကိုတေချာမြေပုံထုတ်ထားဖို့လိုအပ်တယ်လို့နည်းနည်းရေထဲကိုနည်းနည်းဆင်းလိုက်ပြီဆိုရင်ကျွန်တော်မြန်မာနိုင်ငံမှာကမြေပုံတို့ဘာလို့စနစ်ကြထုတ်ထားတာမရှိတဲ့အတွက်ကြောင့်အဲ့ဒီပိုင်းတွေအများကြီးလိုအပ်ပါတယ်အခုဂျပန်နိုင်ငံကအခက်အခဲဖြစ်နေတာအဲ့ဒီပိုင်းမှာပဲဒီရေထဲမှာတန်းဆတ်မှာရှိတဲ့အနေအထားမှာကဆောက်မယ်ဆိုရင်လေအားလည်းပူရတဲ့အတွက်ကြောင့်မလို့ပိုပြီးကောင်းတယ်ဆိုပေမဲ့အဲ့ဒီဘက်မှာအခြေခံကြတဲ့မြေပုံကမရှိဘူးဆိုတော့ public ကလုံကဏ္ဍအနေနဲ့ကလှုပ်ဖို့တော်တော်လေးခက်ခဲပါတယ်ဆိုတော့အဲ့ဒီဘက်ကိုမြန်မာနိုင်ငံအပိုင်းမှာစပြီးပြင်မယ်ဆိုရင်အခုအချိန်ကစပြီးပြင်မယ်ဆိုရင်9နှစ်ကနေ10နှစ်လောက်ကြာမှာပါအဲ့ဒီဘက်တွေကပုံမှန်လေအားလျက်စစ်ကဒီပေါ့နော်ဒီတိုင်ကြီးတွေတစ်ခုချင်းတစ်ခုချင်းအာထုတ်တဲ့ဟာတစ်ခုချင်းတစ်ခုချင်းလှုပ်ဖို့အတွက်ကလည်းဒီစပြီးအကြမ်းမြင်လေအားတွက်ချက်တာနဲ့မြေရဲ့ခန္ဓာရင်တို့ကိုတွက်တဲ့ဥစ္စာမြေပုံထုတ်တဲ့ဥစ္စာနဲ့ပြင်ဆင်တာရဲ့အားလုံးက3နှစ်ကနေပြီး9နှစ်ကျော်ထိကြာပါတယ်ခင်ဗျာအဲ့ဒါကြောင့်မို့အခုကနေစပြီးပြင်ဆင်မယ်ဆိုရင်တော့အနေတော်လောက်ဖြစ်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ပြင်ဆင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဘယ်အပိုင်းနေရာဒီလေအားလျှက်စစ်ထုတ်ဖို့အတွက်ကောင်းတဲ့နေရာဖြစ်ပါမလဲ
ဟုတ်ကဲ့ခင်ဗျာဒီဟိုစွိုင်းအင်နိုင်ငံတကာစွိုင်းအင်ဒီဟိုဟာအချံပေးအဖွဲ့တွေက2015ခုနှစ်16ခုနှစ်မှာဒီကြံခဲ့တဲ့ပြည်သူအစိုးရဒီကိုအစီအခံစားတင်ထားတဲ့ဥစ္စာမှာစနစ်ကြတိုင်းတာထားတဲ့မျိုးပုံတွေလည်းရှိနေပါတယ်ခင်ဗျာအခုကျွန်တော်ရဲ့ဟိုကနောက်ခက်ဒီမှာလည်းပြနေပိုင်းလေးပါပါတယ်ဒီဒုတိယမျိုးပုံမှာပါဆိုတော့ရခိုင်ကနေစပြီးတော့ကန်ယူရန်တခြားပေါ့နော်ရခိုင်ကန်ယူရန်တကြောလုံးကပြောရရင်အကောင်းဆုံးနေရာထဲမှာပါပါတယ်ပြီးတော့အေရဝတီမြို့ဝချုံဘောကကန်ယူရန်နေရာလေးပြီးတော့တနင်္လာရီမွန်ကနေသွားပြီးတနင်္လာရီကန်ယူရန်တခြားဆိုတော့မြန်မာနိုင်ငံရဲ့ပြည်နယ်ကန်ယူရန်တကြောပါပဲခင်ဗျာတောင်မော်ဒေသတွေကတော့အများစုကလေအားကောင်းတယ်လို့တွက်ချက်မထားပါဘူးဘယ်လိုခေါ်မလဲလေအားလျှက်စစ်ထုတ်လောက်အောင်မကောင်းပါဘူးလေတိုက်ချင်တိုက်မယ်ပေါ့နော်လေကဟိုမြေပြန့်နဲ့ဆိုင်နေနေပို့ပြင်းပြင်းပဲတနေရာပဲရှိပါတယ်မြောက်ခက်ကပူတာအိုပတ်ဝန်းကျင်ပေါ့နော်မြန်မာနိုင်ငံမြောက်ခက်အစုံပူတာအိုပတ်ဝန်းကျင်ဒီကျော်ကတော့လေအားကောင်းတယ်လို့ညီပုံထဲမှာလည်းဖော်ပြထားပါတယ
်ဒီမြန်မာနိုင်ငံမှာဒီလေအားလျှက်စစ်သုံးဖို့အတွက်နေရာတွေတိဆောက်မယ်ဆိုရင်ဘယ်လိုမျိုးပုံစံနဲ့စပြီးတိဆောက်အောင်လဲရှင်းပြပေးပါအ
ဲပထမတော့လေအားကောင်းဆုံးမကောင်းတဲ့ဆိုတော့ဥစ္စာကိုနေနဲ့လနဲ့ချီပြီးတော့ကျွန်တော်တိုင်းထွာဖို့လိုပါတယ်စနစ်တကျတိတိကျကျတွတ်နိုင်မှဘာလို့လဲဆိုတော့ तू ကလေအားထုတ်တဲ့ဥစ္စာကဒီတိုင်ထောင်တဲ့ဥစ္စာအကြောင်းတိုင်တစ်ခုတစ်ခုချင်းကနေပြီးတော့ဘာဒလက်တွေလာမယ်ဒလက်အကြီးတွေပေါ့နော်တာပိုင်လို့ခေါ်တဲ့ဒလက်အကြီးတွေလာမယ်ပြီးရင်တိုင်ကနေမှတိကျစနစ်တကျကျိုးတွေနဲ့တွေ့တန်းပြီးတော့အားကိုထုတ်တဲ့အပိုင်းဆိုတော့ဆောက်လုပ်တဲ့နေရာမှားသွားမယ်ဆိုဒီတိုင်ကိုရှို့ဆိုတာလည်းမလွယ်သလိုနောက်ပိုင်းမှာဒီမြေကြီးရဲ့ခွင့်ပြုချက်တို့ဘာလို့ပိုင်ဆိုင်မှုတို့ဘာလို့ဒီမှာလဲအခက်အခဲဖြစ်လာမှာမဟုတ်လို့အဲ့ဒီဘိုင်းကိုအများစုကသုံးပုံမှာတော့မှနှစ်နှစ်ကနေပြီးတော့9နှစ်လောက်ကြာတဲ့ပြင်ဆင်မှုအချိန်ကကြာတတ်ပါတယ်။အဲ့တော့မြေကြီးရဲ့ခန္ဓာရင်းအတိုင်းပဲလေအားရဲ့အပန်းစောင့်ပြီးတော့မော်နီတာလုပ်ပြီးတော့တိုင်းပဲပြီးရင်နောက်မှာမှသေးချာစနစ်တကျအစီရင်ခံစားနဲ့ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်ကိုထိခိုက်မှုနဲ့အနည်းဆုံးဖြစ်တဲ့ပုံစံကိုနဲ့ဆောက်ပါမယ်ဆိုတဲ့အပိုင်းကိုအစိုးရသမုတ်နယ်မြေဒေသနောက်မြေကြီးရဲ့ပိုင်ရှင်တွေစီမှာခွင့်ပြုချက်တွေယူမယ်စာချုပ်တွေချုပ်မယ်ငွေတွေချီးမယ်ဆိုပြီးတော့မှနောက်တစ်နှစ်နှစ်သုံးနှစ်ဆောက်တိဆောက်တဲ့အပိုင်းတွေကိုသွားမှာမယ်။ဒီဆောက်တဲ့ပိုင်းမှာလည်းဒီဒလက်ကြီးတွေကပုံထဲမှာလည်းပြထားသလို အကြီးကြီးတွေပါခင်ဗျာကြီးလေသူကရေရှည်မှာထုတ်နေအားလဲကောင်းတယ်လို့လေအားလဲကောင်းတယ်ပေါ့နော်ဆိုတော့အဲ့လိုကြီးကြီးတွေဆောက်ဖို့အတွက်ကပါလဲဆိုတော့တစားစီကိုဖြုတ်ပြီးတက်တာမျိုးမဟုတ်ဘဲနဲ့ပြီးတော့တခုတည်းအနေနဲ့ခိုင်ခိုင်မာမာဖြစ်အောင်ထုတ်လို့ရတာမဟုတ်ဘူးကျွန်တော်တို့ကဘယ်ကနေပြီးဝယ်မှာလဲနော်ဝေးကနေဝယ်မယ်ဆိုအဝေးကြီးလာရမယ်ပုံကြတဲ့အများကြီးများဒါပေမဲ့ကောင်းတဲ့ဟာလေးတခုတော့ရှိတာပေါ့နော်တရုတ်နိုင်ငံကအခုကြီးကျန်ခဲ့တဲ့9နှစ်လောက်တည်းမှာအကြီးအကျယ်ကိုတက်ဆင်ပြောင်းလဲနေတဲ့အတွက်ကြောင့်မို့တရုတ်နိုင်ငံထုတ်လို့ရပစ္စည်းကျွန်တော်ကလွယ်လွယ်ကူကူနဲ့ဈေးတက်လာရနိုင်တယ်ဆိုတဲ့ဟာလေးကတော့ကောင်းတဲ့ပြင်မှာ
ဟုတ်ကဲ့ဆိုတော့အခုလေယာဉ်ခက်စစ်ကိုပေါ့နော်ဘာကြောင့်များအကြံပြုတာပါလဲကမ္ဘာနိုင်ငံတွေမှာဟိုဘလို့ပြောင်းနေတုံးလာလို့မြန်မာနိုင်ငံအတွက်ကိုပါဒါကိုအကြံပေးတာပါလဲ
ဟုတ်ကဲ့ခင်ဗျာအဓိကတော့ကုန်ကြစည်ပေါ့ကုန်ကြစည်ကဒီလေယာဉ်ခက်စစ်ကထုတ်တဲ့ကုန်ကြစည်ကအခုဆိုရင်ကမ္ဘာပေါ်မှာဆိုးလာပြီးရင်ဒုတိယအနည်းဆုံးအဆင့်ထိရောက်လာပြီးဒီမြန်မာပြည်အခုလက်ရှိပေးနေရတဲ့ခက်စစ်စီးမီတာကတည်းနည်းနည်းပဲပုံများတယ်လေယာဉ်ခက်စစ
်ဆိုတော့ဒီလိုမျိုးပေါ့နော်ဒီမြန်မာပြည်သူပြည်သားတွေကျွန်တော်ချက်စစ်ကိုတကယ်ပေါ်ပေါ်များများတုံးလာနေအောင်အတွက်ဘာတွေလုပ်တယ်လဲနည်းနည်းချုပ်ပြီးတော့ပြောပြပေးပ
ါဒီနေ့ပြောတဲ့ကောင်းစဉ်အဓိကအပိုင်းပါပဲပြန်ပြင်းမြဲစွိုင်းအင်းဆိုတဲ့အပိုင်းကိုကျွန်တော်ပြောအောင်ပါမယ်ဆိုရင်မြန်မာနိုင်ငံရဲ့ကောင်းတဲ့တစ်ချက်ကဆိုလာကအဓိကရမယ်မြန်မာနိုင်ငံအလဲပိုင်းပြီးတော့လေယာဉ်လျှက်စစ်ရမယ်ကန်ရီလန်ဒေတာပြီးတော့ရေယာဉ်လျှက်စစ်ရတဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းဒေတာတွေဆိုဒေတာတွေကမထက်တဲ့အတွက်ကြောင့်အဲ့အပိုင်းတွေကိုဖွဲ့ထားပြီးလုပ်မယ်ဆိုမြန်မာနိုင်ငံက smart grid လို့ခေါ်တာပေါ့နော်လျှက်စစ်ကိုလို့တကယ်ကိုပြန်ပြင်းမြဲစွိုင်းအင်ကိုရတဲ့အပြင်ကိုသူကသူစနစ်တကျလေးတုံးသွားနိုင်အာဆီယံထဲမှာလည်းကျွန်တော်ထိတ်ကိုရောက်နိုင်တယ်လို့မြင်ပါတယ်ခင
်ဗျကျေးဇူးများကြီးတင်ပါတယ်ဒေါက်တာမိုးကျော်ဆင
်းဟုတ်ကဲ့ပါ
မြန်မာနိုင်ငံမှာအဓိကလိုအပ်နေတဲ့စွန့်အင်ကန္တာအတွက်လေယာဉ်ပျက်စစ်ကိုအားကိုးနိုင်မှာကြောင့်ဒေါက်တာမိုးကျော်သူကပြောတော့တယ်။
တိပ္ပံနဲ့နှီးပညာကဏ္ဍမှာပြန်ပြည့်မြဲစွန့်အင်တစ်မျိုးဖြစ်တဲ့လေစွန့်အင်နဲ့လျှက်စစ်ထုတ်တဲ့အကြောင်းကိုနားဆင်ကြရတာပါခင်ဗျာ။ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုစာရေးသားပေးပို့လို့ရတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
ရှိသတင်းပတ်ထဲ Washington DC မှာကျင်းပမယ် American ASEAN ထိပ်သီးအစည်းအဝေးမှာမြန်မာအရေးဆွေးနွေးဖို့အတွက်မျှော်လင့်ထားပေမဲ့ထူးခြားတဲ့ရက်လက်ထွက်ပေါ်နိုင်မှာမလားဆိုတာကိုတော့အကဲခတ်တွေတန်တရားရှိနေကြပါတယ်ထိပ်သီးအစည်းအဝေးတရက်ဖို့ရောက်လာမယ် ASEAN ခေါင်းဆောင်တွေကိုမေလ၁၂ရက်နေ့ကျတဲ့ပြည်နေမှာသမ္မတဂျိုးဘိုင်ဒန်ကအိမ်မီရောမှာညစာစားပွဲနဲ့တည်ခင်းဧကန်မှာဖြစ်ပြီးနောက်တစ်နေ့နိုင်ငံခြားရေးဝန်ကြီးဌာနမှာကျင်းပမယ်ထိပ်သီးအစည်းအဝေးကိုလည်းတက်အောင်မှာဖြစ်ကြောင်းသမ္မတအင်ဗျူပြောခွင့်ရဂျန်ဆာကီကတောက်ကြနေမှာပြောပါတယ်ယူကရိန်းအရှေ့တောင်ပိုင်းကမော်ရီယိုပိုမြို့တမနီစစ်အုံဝင်ရဲ့မြောက်လှိုင်ကောင်းတွေထဲမှာရှိတဲ့ဒေသခံအရတားနောက်ထပ်အယောက်50ကိုတောက်ကြနေကကယ်ထုတ်နိုင်ခဲ့တယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ်အယနာဖရက်စ်ချက်ကပြောပါတယ်ရုရှားလူသားချင်းစာနာမှုတုံ့ပြန်ရေးဗဟိုဌာနကတော့ကယ်ထုတ်ခဲ့သူ50ထဲမှာ11ဦးကကလေးငယ်တွေလို့ပြောပါတယ်ယူကရိန်းပြည်ထောင်ငင်းချမ်းစွာအပြေရှားရေးကုလသမဂ္ဂတွင်းမှုချုပ်ချက်ကြိုးပမ်းမှုကိုခိုင်ခိုင်မာမာထောက်ခံကြောင်းယူကရိန်းကိုရုရှားကျူးကျော်တိုက်ခဲ့တဲ့ February 24ရက်ကစပြီးပထမဆုံးချိန်ဖြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်တရက်ကိုတညီတညွတ်ထဲထုတ်ပြန်လိုက်ပါတယ်ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာကြောင့်နေရဆွန့်ခွာထွက်ပြေးလာကြတဲ့ဒုက္ခသည်ပြည်သူတွေကိုကိုယ်တိုင်ဆန်းစစ်ကြည့်ရှုဖို့အတွက်အမေရိကန်သမ္မတကတော်ဂျိုးဘိုင်ဒန်ဟာတောက်ကြံနေကစားပြီး၄ရက်ကြာဥရောပခီးထွက်သွားပြီးဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်းမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘဲအယ်ထရက်တို့ဖြစ်ကြပါတယ်။VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုလိုင်းနိုမီတာ24/40/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်ဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America,
Washington.